Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2016ခုနှစ်ဩဂုတ်လ16ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 49ရုပ်ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ကျွန်တော်စမိုးဝေးပါခင်ဗျာ။အခုမနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။ကျွန်မကတော့ဆုမြတ်မမရှင် American သမ္မတလောင်းတွေဖြစ်ကြတဲ့ Hillary Clinton နဲ့ Donald Trump တို့တင်းလာနေတော့ကအတီးတီးမဲဆွယ်စီယုံမိန်ကွန်းတွေပြောခဲ့ကြပါတယ်။ဆော်ဒီအာရေဗျနိုင်ငံဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်ယေမန်မြောက်ပိုင်းဟာဂျက်ပြည်နယ်ကဆေးရုံတစ်ခုကိုထိမှန်ပြီးတော့ဆဲရောက်ထံပင်နဲ့တေဆုံးသွားပါတယ်ဒီလိုထိတ်တန့်သတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးကြားကြရမယ့်အစီအစဉ်လေးထဲမှာဆိုရင်တော
့ She should bear in mind that China will work with her because her party is now
ဒါတော့အမေရိကန်ခြေစိုက်တရုတ်မူဝါဒရေးရာကျွမ်းကျင်သူယွန်းဆန်ဖြစ်ပါတယ်ဂျွန်ဆန်စုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကဖြစ်နိုင်ခြေရှိတဲ့သဘောထားတွေအကြောင်းကိုတုံ့တက်ချက်သတင်းဆောင်မှမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်မြန်မာအမေရိကန်မွတ်စလင်အသင်းကဥဆောင်ပြီးတော့ကယ်လီဖိုးနီးယားပြည်နယ်မှာညီလာခံတစ်ခုကျင်းပခဲ့တဲ့အကြောင်းသတင်းလွှာထိုင်းနိုင်ငံမှာတည်တံပေးခံထားရတဲ့မြန်မာရွှေပြောင်းအလုသမားနှစ်ယောက်ရဲ့အမှုနောက်ဆုံးအခြေအနေအမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်ပွဲတွေအကြောင်းစတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဇော်ဝင်းလှိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။အမေရိကန်သမ္မတလောင်းတွေဖြစ်ကြတဲ့ဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်နဲ့ရီပဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့တင်းနှင်းလာနေတော့ကအသီးသီးမဲဆွယ်စည်းရုံးမိန့်ခွန်းတွေကိုပြောကြားခဲ့ကြပါတယ်။ဘဲပါတီကိုမဲပေးမယ်ဆိုတာမသေးကြသေးလို့အချိန်အနည်းရှင်ပြန်ရမယ်အိုဟိုင်းယိုးပြည်နယ်မှာမိန့်ခွန်းပြောကြားခဲ့တာမှာဒေါ်နယ်ထရမ့်ကအမေရိကန်အနေနဲ့အတိတ်မှာသဘောထားကွဲမှုတွေရှိခဲ့အစ္စလာမ်အစွန်းရောက်အချမ်းဖက်ဝါဒကိုခြေမုံကျင်တဲ့ဘယ်နိုင်ငံနဲ့မဆိုမဟာမိတ်ပြုဖို့လိုတယ်လို့ပြောကြားခဲ့ပါတယ်။ IS အစွန်းရောက်အဖွဲ့ပေါ်ထွက်လာတာဟာသမ္မတဘရက်အိုဘားမားနဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်တို့ရဲ့နိုင်ငံခြားရေးမူဝါဒတွေကြောင့်ဖြစ်တယ်လို့ပြောကြားပြီးတော့ပထမဆုံးအမျိုးသမီးသမ္မတဖြစ်ဖို့ကြိုးစားနေတဲ့ကလင်တန်မှာစိတ်ပိုင်းရောရုပ်ပိုင်းမှာခံနိုင်ရည်မရှိဘူးလို့ဆိုခဲ့ပါတယ်။တခါပင်ဆယ်ဗေးနီးယားပြည်နယ်စကရန်တန်မြို့မှာမဲဆွယ်မိန့်ခွန်းပြောကြားခဲ့တဲ့ဟီလရီကလင်တန်ကလည်းထရမ့်ရဲ့အမျိုးသားလုံခြုံရေးနဲ့စစ်ရေးအတွေ့အကြုံနှေးပါမှုတွေကိုထောက်ပြဝေဖန်သွားပါတယ်။ထရမ့်ရဲ့ပင်ကိုယ်စရိုက်ကအမေရိကန်ရဲ့သမ္မတတယောက်ဖြစ်ဖို့လုံးဝမသင့်တော်ဘူးလို့ကလင်တန်ကပြောပါတယ်။တစ်ဖက်မှာလည်းသူသာသမ္မတဖြစ်လာခဲ့လို့ရှိရင်လူတန်းစားအလုံးအကျိုးခံစားရမယ့်စီးပွားရေးစနစ်မျိုးဖြစ်အောင်လုပ်မယ့်အစီအစဉ်တွေကိုကလင်တန်ကပြောကြားသွားပါတယ်။ဒုသမ္မတဂျိုးဘိုင်ဒန်ရဲ့မွေးရမ်းမျိုးဖြစ်တဲ့စကရန်တန်မြို့မဲဆွယ်ပွဲမှာမစ္စတာဘိုင်ဒန်ကဟီလရီကလင်တန်အတွက်ပထမဆုံးမဲဆွယ်မိန့်ခွန်းကိုပြောခဲ့ပါတယ်။အမေရိကန်လူလက်တန်းစားမိသားစုတွေရင်ဆိုင်နေရတဲ့စီးပွားရေးစိန်ခေါ်မှုတွေကိုနားလည်ဖြေရှင်းပေးမဲ့သူဟာကလင်တန်ဖြစ်တယ်လို့ဒုသမ္မတဘိုင်ဒန်ကပြောပါတယ်။ဒါကအနာဂတ်အမေရိကန်အမျိုးသမီးတွေအတွက်ကိုလည်းအကျိုးများစေလိမ့်မယ်လို့သူ့ရဲ့မိန့်ခွန်းထဲမှာပြောကြားသွားခဲ့ပါတယ်။
Republican Party သမ္မတလောင်း Donald Trump ကအမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးဥပဒေကိုကြီးမားစွာပြောင်းလဲမှုတွေလှုပ်ဆောင်ဖို့အဆိုပြုလိုက်ပါတယ်။အစွန်းရောက် Islam Body Day ကိုတိုက်ဖြတ်နိုင်ရေးအတွက်တင်ပြထားတဲ့ Trump ရဲ့အဆိုပြုချက်ဟာ CIA ခေတ်တုန်းကကွန်မြူနစ်ဝါဒကိုအနိုင်တိုက်လိုက်နိုင်တဲ့လှုပ်ဆောင်မှုနဲ့ဆက်နွယ်နေပြီးအမေရိကန်နိုင်ငံနဲ့ရွှေ့ပြောင်းနေထိုင်ကြမဲ့သူတွေကိုအရင်ကမရှိဘူးခဲ့တဲ့ပုံမှုခက်ခဲတဲ့အတွေ့အခေါ်ပိုင်းဆိုင်ရာမေးခွန်းတွေမေးသွားမှာဖြစ်တယ်လို့ဆိုပါတယ်။စီးကေတုံးကအတွေ့အခေါ်ပိုင်းဆိုင်ရာစံတတ်တဲ့မိကွန်းတွေကိုမေးခဲ့ကြောင်းလက်ရှိရင်ဆိုင်နေရတဲ့ချင်းချောင်းမှုတွေအတွက်အလားတူမိကွန်းတွေနဲ့စံတတ်မှုတွေပြုလုပ်ဖို့အချိန်တောင်လွန်နေပြီဖြစ်တဲ့အကြောင်းအိုဟိုင်းယိုးပြည်နယ်ယန်စတောင်းမြို့မှာပြုလုပ်တဲ့မဲဆွယ်စည်းရုံးမှုအတွင်းနိုင်ငံခြားမူဝါဒနဲ့ဆိုင်တဲ့ကိစ္စတွေကိုထရန့်ကပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့စံတန်ဘိုးတွေနဲ့အမေရိကန်နိုင်ငံသားတွေကိုလေးစားမှုရှိတဲ့သူတွေကတိုင်းပြည်အတွင်းဝင်လာခွင့်ပြုသင့်တဲ့အကြောင်းထရမ့်ကပြောပါတယ်။သူ့ရဲ့အဆိုပြုချက်အရအကြမ်းဖက်အဖွဲ့အစည်းတွေကိုထောက်ခံအားပေးသူအမေရိကန်ပြည်ထောင်စုနဲ့အမေရိကန်တို့ရဲ့အခြေခံသဘောတရားတွေကိုမလိုလားတဲ့သူတွေအပါအဝင်ရှာရီယာလောလို့ခေါ်တဲ့အစ္စလာမ်ဘာသာတရားဥပဒေကိုထောက်ခံအားပေးသူတွေကိုရွေးချယ်ဖယ်ထုတ်နိုင်မယ်လို့လည်းထရမ့်ကပြောပါတယ်။
ရှမန်နိုင်ငံကဟူသီတပုံပစ်မှတ်တွေပေါ်တိုက်ခိုက်နေတဲ့ဆာဒီအာရေဗျနိုင်ငံဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းမှာရှမန်မြောက်ပိုင်းဟာဂျာပြည်နယ်ကစစ်ရုံတစ်ခုကိုထိမှန်ခဲ့ပြီးတော့ဆယ်ယောက်ထက်မနည်းသေဆုံးသွားပါတယ်။20ထက်မနည်းလဲထိခိုက်ဒဏ်ရာတွေရခဲ့ပြီးတော့သေဆုံးသူအရေအတွက်ထပ်တိုးလာနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီစစ်ရုံဟာနယ်စည်းမချဆရာဝန်များပရဟိတအဖွဲ့ MSF ကဆရာဝန်တွေစစ်ဝင်တန်းတွေကြီးကြပ်ကူတာပေးနေတဲ့စစ်ရုံဖြစ်ပါတယ်။စနေနေ့တုန်းကလည်းလေကြောင်းတိုက်ခိုက်မှုကြောင့်အိမ်နီးချင်းစာဒာပြည်နယ်ကကျောင်းတစ်ခုထိမှန်ခဲ့တဲ့အတွက်10ယောက်သေဆုံးပြီးတော့နောက်ထပ်28ယောက်ဒဏ်ရာရခဲ့တယ်လို့ MSF ကပြောပါတယ်။ တည်ဆုံးခဲ့သူတွေဟာအသက်၈နှစ်ကနေပြီးတော့၅နှစ်ကြာဖြစ်တယ်လို့ MSF ကပြောပါရယ်။အဲဒီတိုက်ခိုက်မှုအပေါ်ကုလသမဂ္ဂတွေးရမှုချုပ်ဘန်ကီမွန်းကလည်းဝေဖန်ပြစ်တင်ခဲ့ပါရယ်။ရေမန်နိုင်ငံမှာဟူသီတပုံတွေကြောင့်တမရအဘူမန်ဆော်ဟာဒီရဲ့အစိုးရအဖွဲ့မြို့တော်တွေကနေထွက်သွားခဲ့ရပြီးတဲ့နောက်တမရကိုထောက်ခံတဲ့အနေနဲ့ဆာဒီဥဆောင်တဲ့မဟာမိတ်တွေကလေကြောင်းတိုက်ခိုက်မှုတွေကို2015ခုနှစ်ထဲကစတင်ပြုလုပ်နေတာဖြစ်ပါရယ်ရှင်
။အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းဝစ်စကွန်ဆင်ပြည်နယ်ကမီလ်ဝေါကီမြို့မှာဒုတိယနေ့ဇက်တိုက်အဖြစ်တနင်္ဂနွေနေ့ညကညတနင်္လာနေ့မနက်ပိုင်းအထိဆန္ဒပြသူတွေနဲ့လုံဒိန်ဝတ်ဆောင်တွေဝတ်ဆင်ထားကြတဲ့ရဲတပ်ဖွဲ့တွေအကြားထိတဲရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ပါတယ်။စနေနေ့ကလူမဲအမျိုးသားတအုပ်ကိုရဲတပ်ဖွဲ့ကတနက်နေ့ပြစ်ခတ်တပ်ဖြတ်မှုဖြစ်သွားပြီးတဲ့နောက်မှာအကြမ်းဖက်စုပူမှုတွေနဲ့ဆန္ဒပြမှုတွေနေ့ရက်ဇက်တိုက်ဖြစ်ပေါ်နေတာပါ။တနင်္ဂနွေနေ့ကဖြစ်သွားခဲ့တဲ့ဆန္ဒပြပွဲအတွင်းအသက်18နှစ်အရွယ်လူငယ်တအုပ်ကိုရဲတပ်ဖွဲ့ကတနက်နေ့ပြစ်လိုက်ပြီးသူ့ကိုတန်ကြာကကားနဲ့ဆေးရုံကိုပို့ဆောင်ပေးခဲ့တယ်လို့မီလ်ဝေါကီရဲတပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့စနေနေ့ညကစီးပွားရေးလုပ်ငန်း6ခုလောက်မိရှုခံလိုက်ရပြီးပျက်စီးသွားခဲ့တဲ့အခြေအနေမျိုးလောက်ကြီးမားတဲ့ပျက်စီးမှုတွေမရှိခဲ့ဘူးလို့ဆိုပါတယ်။ဂဲတွေတခြားပစ္စည်းတွေနဲ့သူတို့ကိုပစ်ပေါက်နေတဲ့လူအုပ်ကိုလူစုခွဲဖို့ရဲတပ်ဖွဲ့ကအမိန့်ပေးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီပစ်ခတ်မှုတွေကြောင့်ရဲတပ်ဖွဲ့ဝင်တချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။လူ14ဦးကိုလည်းဖမ်းဆီးထိန်းသိမ်းလိုက်ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပင်ကနေမနေ့ပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။တရုတ်မြန်မာဆက်ဆံရေးဟာခိုင်ခိုင်မာမာတိုးတက်နေပြီးတော့မြန်မာအစိုးရတည်းရဲ့ခေါင်းဆောင်တယောက်ဖြစ်တဲ့ဒေါက်ဆန်းစုကြည်တရုတ်နိုင်ငံကိုလာရောက်မှာဟာတရုတ်နဲ့မြန်မာကြားမှာခေတ်သစ်မဟာဗျူဟာမြောက်ဗျူပေါင်းဆောင်ရွက်မှုတွေကိုအားပေးမြင့်တင်ဖို့အသိသာတဲ့ထူးခြားမှုဖြစ်တယ်လို့တရုတ်နိုင်ငံကပြောကြားခဲ့ပါတယ်။ဒေါက်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းတရုတ်ခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါမှာနှစ်နိုင်ငံဆက်ဆံရေးနဲ့ဘုံအကျိုးစီးပွားရှိတဲ့ကိစ္စတွေအပေါ်သဘောထားအမြင်တွေဖလှယ်သွားမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူလူကန်းကတင်းနယ်လာနေကသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့တာပါဒေါက်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ကမဟာဗျူဟာမြောက်ဆက်သွယ်ရေးကိုတိုးတက်စေမှာဖြစ်တယ်လို့လက်တွေ့ကြတဲ့ပူးပေါင်းဆောင်ရွက်မှုကိုခိုင်မာစေမှာဖြစ်တယ်လို့လည်းပြောခွင့်ရသူလူကန်းကဆိုပါတယ်နှစ်နိုင်ငံဆက်ဆံရေးကိုပိုတိုးတက်စေမှာဖြစ်တဲ့အပြင်နှစ်ဖက်လုံးကပြည်သူတွေအတွက်ကိုလည်းပိုအကျိုးရှိစေမယ်လို့တရုတ်အစိုးရရဲ့အမြင်ကိုနိုင်ငံခြားရေးဌာနပြောခွင့်ရသူကပြောသွားတာပါတရုတ်ဝန်ကြီးချုပ်လီကေချောင်းရဲ့ဖိတ်ကြားချက်နဲ့လာရောက်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုလာမယ့်ဗုဒ္ဓဟူးနေ့ဩဂတ်လ18ရက်နေ့ကနေပြီးတော့21ရက်နေ့အထိ9ရက်ကြာခီးသွားရောက်မှာဖြစ်ပါတယ်သူခီးစဉ်တွင်မှာဘေကျင်းမြို့တော်အပြင်တခြားမြို့တွေစီကိုလည်းတွားရောက်လိုက်မယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူလူကန်းကပြောပါရရှင်
ထိုင်းနိုင်ငံမှာကြာတာပရိနဲ့တောက်ကြနေတွေကဖြစ်သွားခဲ့တဲ့ဘုံပေါက်ကွဲမှုတွေမှာအသုံးပြုခဲ့တယ်လို့ယူဆရတဲ့မိုဘိုင်းဖုန်းပိုင်ရှင်ကိုကူညီစုံစမ်းပေးဖို့ထိုင်းလုံခြုံရေးတပ်ဖွဲ့တွေကမလေးရှားအာဏာပိုင်တွေထံအကူအညီတောင်းခဲ့တဲ့အကြောင်းမလေးရှားအခြေစိုက်ဗနာမာသတင်းဌာနမှာတနင်္ဂနွေနေ့ကဖော်ပြထားပါတယ်။ထိုင်းနိုင်ငံဖူခတ်မှာဖြစ်သွားခဲ့တဲ့ပေါက်ကွဲမှုကိုစနစ်တမ်းဖြုတ်ဖို့အတွက်အသုံးပြုခဲ့တဲ့မိုဘိုင်းဖုန်းဟာမလေးရှားဆက်သွယ်ရေးနဲ့ရုပ်သံကော်မရှင်ကထုတ်ပေးထားတဲ့ serial number ပါနေတာကိုသိသာထင်ရှားစွာတွေ့ရှိခဲ့တဲ့အတွက်စုံစမ်းစစ်ဆေးရေးမှုတွေကမလေးရှားနိုင်ငံကလာတဲ့ဆိုတာကိုချိတ်ဆက်မိသွားတာဖြစ်ပါတယ်ဖုန်းပိုင်ရှင်ဘသူဖြစ်တယ်ဆိုတာစုံစမ်းပေးဖို့အတွက်ထိုင်းစုံစမ်းစစ်ဆေးမှုတွေကမလေးရှားအာဏာပိုင်တန်အကူအညီတောင်းထားတယ်လို့ဆိုပါတယ
်အင်ဒိုနီးရှားနိုင်ငံတွေကတရားမဝင်ငါးဖမ်းလေ၈စီးထက်မနည်းကိုတနင်္လာနေ့တုန်းကဖျက်ဆီးနှိမ့်ယူခဲ့ပါတယ်ဒီမာလူကူပြည်နယ်နဲ့မြောက်ပိုင်းဆူလာဝေစီပြည်နယ်ကမ်းလွန်ဘက်မှာတရားမဝင်ဖိလစ်ပိုင်ငါးဖမ်းလေ၈စီးကိုအင်ဒိုနီးရှားကဖျက်ဆီးပစ်ခဲ့တာပ
ါတိတရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကုစားဝင်းလှိုင်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါပါမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းဆောင်မတွေကိုအရင်ဆုံးနားဆင်ရပါမယ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတစ်ကိုအရေးတယူဆက်ဆံလာတဲ့တရုတ်အစိုးရဟာအရင်မိတ်ဆွေဟောင်းနေဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအပါအဝင်တက်မတော်ရဲ့အမြင်လွှဲမှားမှုမျိုးမအဖြစ်မခံနိုင်ဖို့အတွက်ကြိုးစားနေတဲ့အကြောင်းတရုတ်မြန်မာဆက်ဆံရေးလှိလာသူတွေကတုံ့တက်ကြပါတယ်တရုတ်ဆိုရဘက်ကတော့အခုလ18ရက်နေ့မှာစတင်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံချစ်ကြည်ခီးစဉ်ဟာမြန်မာနိုင်ငံခေါင်းဆောင်တူဦးအနေနဲ့လာရောက်ချင်းဖြစ်တာကြောင့်နှစ်နိုင်ငံမဟာဗျူဟာမြောက်ဆက်ဆံရေးအတွက်အလွန်အရေးပါတဲ့အကြောင်းမနေ့ကပြောကြားခဲ့ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နိုင်ကတင်ပြပေးပါပါခင်ဗျာ
NLD အစိုးရတက်လာပြီးတဲ့နောက်ဒေါ်ဆန်းစုကြည်အနေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်တရုတ်နိုင်ငံကိုပထမဆုံးအကြိမ်လာရောက်မဲ့ချစ်ကြည်ရေးခီးစဉ်ဖြစ်တဲ့အတွက်ထူးခြားမှုရှိကြောင်းတရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်လူခွန်ကမနေ့ကပြောကြားခဲ့ပါတယ်ဩဂုတ်လ18ရက်နေ့ကနေ21ရက်နေ့အထိ9ရက်ကြာမြင့်မဲ့တရုတ်နိုင်ငံခီးစဉ်အတွင်းဒေါ ን ဆန်းစုကြည်ဟာတရုတ်သမ္မတဝန်ကြီးချုပ်တို့အပြင်ကွန်မြူနစ်ပါတီထိပ်ပိုင်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှာဖြစ်သလိုအခြားမြို့ကြီးတွေကိုလည်းတွားရောက်လည်လာမှာဖြစ်ပါတယ်။အခုလိုဒေါ ን ဆန်းစုကြည်ကိုအလေးထားဆက်ဆံမှုတွေပြုလုပ်နေတဲ့တရုတ်အစိုးရဟာတစ်ဖက်မှာတော့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီတက်မတော်ရုံးနဲ့ဆက်ဆံရေးကိုထိခိုက်မှုတွေဖြစ်မှာလိုလားပုံမရဘူးလို့တရုတ်မြန်မာဆက်ဆံရေးကြွမ်းကျင်သူလည်းဖြစ်အမေရိကန်အခြေဆိုင်စတီမစန်သုတေသနဌာနတရုတ်မူဝါဒရေးရာကြွမ်းကျင်သူယွန်းဆန်ကတုံ့သက်ပါတယ
် We know that Su Ji will be visiting China later this week.And China certainly does not want to create
any tension. ဒီနေ့ပိုင်းပိုင်းမှာဒေါ်ဆန်းစုကြည်တရုတ်နိုင်ငံကိုသွားမှာဖြစ်ပါတယ်။အဲဒီတော့တရုတ်အနေနဲ့ NLD နဲ့မိတ်ဆွေတဲ့အဖြစ်ဆက်ဆံနေပြီးတော့အရင်မိတ်ဆွေဟောင်းတွေဖြစ်တဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီတက်မတော်ရုံးနဲ့ဆက်ဆံရေးကိုဖျက်ပစ်လိုက်ပြီးဆိုတဲ့သဘောမျိုးအဖြစ်မခံနိုင်ပါဘူး။ဒေါ်ဆန်းစုကြည်ဘက်ကတတိထားမှာကတရုတ်ဆိုရကသူနဲ့ပူးပေါင်းဆောင်ရွက်မှုက NLD ပါတီအနေနဲ့လက်ရှိအာဏာရအစိုးရဖြစ်နေလို့ပါ။
ဒေါ ን ဆန်းစုကြည်ရဲ့တရုတ်ခီးစဉ်မတိုင်ခင်မှာပဲမြန်မာနိုင်ငံကိုဩဂုတ်လ17ရက်နေ့ကနေ14ရက်နေ့အထိလာရောက်ခဲ့တဲ့တရုတ်ကွန်မြူနတီပါတီဗဟိုကော်မတီနိုင်ငံတကာရေးရာဌာနဝန်ကြီးမစ္စတာဆုံထောင်းဟာသူ့ရဲ့ခီးစဉ်အတွင်းစစ်အစိုးရခေါင်းဆောင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေအပါအဝင်သမ္မတဟောင်းကြန့်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးသိန်းစိန်တို့နဲ့တွေ့ဆုံခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ယွန်းဆန်ကအခုလိုတုံ့သက်ပါတယ
်။ It's fairly easy to understand from China's perspective.China wants to maintain a diverse relationship with all political
forces. ဒီအပိုင်းမြန်ပြောရမယ်ဆိုရင်မြန်မာနိုင်ငံမှာရှိနေတဲ့နိုင်ငံရေးအင်အားစုအားလုံးနဲ့ဆက်ဆံတဲ့အနေအထားကိုတရုတ်ဆိုရကထိန်းထားခြင်းနဲ့ဆိုတဲ့အလွယ်တကူမြင်နိုင်ပါတယ်။အာဏာရပါတီတခုတည်းဒါမှမဟုတ်လက်ရှိဆိုရတခုတည်းနဲ့ပဲဆက်ဆံတဲ့အနေအထားမျိုးမဟုတ်ဘူးဆိုတာပြချင်တာပါ။အရင်ကတခြားနိုင်ငံရေးအဖွဲ့အစည်းတွေနဲ့ဆက်ဆံမှုမရှိပဲအစိုးရတစ်ဖက်ထင်းနဲ့အဆက်ဆံပြုလုပ်ခဲ့တဲ့အတွက်တရုတ်ဆိုရဘက်ကသင်ငန်းစာရခဲ့တယ်လို့ကျွန်မတို့နားလည်ပါတယ်။
NLD အစိုးရနဲ့ဆက်ဆံရေးကောင်းမွန်အောင်တည်ဆောက်နေတဲ့တရုတ်အစိုးရရဲ့ဆောင်ရွက်ချက်တွေကိုကြည့်မယ်ဆိုရင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ ን ဆန်းစုကြည်ရဲ့တရုတ်နိုင်ငံချစ်ကြည်ရေးခီးစဉ်ကိုတရုတ်ဝန်ကြီးချုပ်လီကေချောင်းကိုရိုင်းဖိတ်ကြားခဲ့တယ်လို့ဒီခီးစဉ်ကြောင့်နှစ်နိုင်ငံပြည်သူတွေရဲ့အကျိုးစီးပွားနဲ့ဆက်ဆံရေးကိုမြှင့်တင်နိုင်ဖို့တရုတ်ဘက်ကယုံကြည်ထားကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရလူခွန်ကဆိုပါတယ်ဒီခီးစဉ်အတွင်းအဓိကဆွေးနွေးနိုင်မယ့်အကြောင်းအရာတွေကိုဒေါ ን ဆန်းစုကြည်ဘက်ကပြင်ဆင်ထားတာနဲ့ပတ်သက်လို့တော့မြန်မာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးကျော်စရာကဩဂုတ်လ12ရက်နေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ
်။မြစ်ဆိုကိစ္စကိုဒီကုလဆွေးနွေးပါတယ်။တော့ဝေးစပ်ပါတယ်။ဒီမှာတော့ဆွေးနွေးပါ။အခုရရှိဒီဒါတော့ဒါဟိုအစွတ်တဲ့တဲ့ခါလား။အခုတော့ဒီကိစ္စ definitely ဒီကုလတော့ပဲမြင်ဆွေးနွေးပါနော်အဲ့တော့ကျွန်တော်တို့ညီပြောဒါနဲ့ပတ်သက်ပြီးအကောင်းဆုံးဘယ်လိုမျိုးစီစဉ်ဆောင်ရွက်ဆောင်ရွက်တော့ကျွန်တော်တို့ဆွေးနွေးပွဲလုပ်တာဖြစ်ပါတယ်ကျွန်တော်တို့ညီညာရေးဒီလုပ်ငန်းတွေမှာတရုတ်ကနေပြီးတော့တရုတ်နိုင်ငံတိုင်းဝန်ဆောင်တဲ့အထူးကိုဆက်ဆံရရှိပါတယ်အထူးကိုလည်းပါဝင်ပတ်သက်နေတာရှိတယ်ပြီးတော့ကျွန်တော်တို့ညက်ကအင်ချီတွေမှကျွန်တော်တို့ကပါပို့ပေးတာတော့ဒီသက်တွေလည်းမှတ်ထားရှိတာအဲ့တော့ကျွန်တော်ဆွေးနွေးမလားဆိုရင်လည်းအတိအကျပြောလို့ပြောရင်ကျွန်တော်ခေတ္တစားတယ်နော်အဲ့တော့သူတို့ကလည်း issue raise လုပ်မယ်ဆိုသူတို့ဒါပါပြော response လို့မအတုံးရပါဘူးလို့ကာသူတို့ပြင်ဆင်ထားရှိပါ
ဒေါ ን ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ဟာနှစ်နိုင်ငံလုံးအတွက်အကျိုးရှိမဲ့ခီးစဉ်ဖြစ်မြင်ကြောင်းသတင်းစာစရာဦးစီသူအောင်မြင့်ကလည်းတုံ့သက်ပါတယ
်ဒေါ ን ဆန်းစုကြည်သွားမယ့်ကိစ္စနဲ့ပတ်သက်ပြီးတော့ဘလိုပဲတိုင်းကလည်းသူရေးထားတာတွေရှိတယ်နိုင်ငံအကြီးအကဲအနေနဲ့ကောင်းကောင်းမွန်မွန်လက်ခံတွေ့ဆုံမယ်အဲ့ဒါလို့လည်းသူကပြောထားပြီးသားအဲနောက်ပြဿနာတွေအားလုံးကိုလည်းဒီချက်ချာသူတို့ရှင်နှုံးနှစ်ဖက်အကျိုးရှိအောင်တေချာဆွေးနွေးမယ်။နောက်မြစ်ဆုံကိစ္စကိုလည်းခြေလမ်းမတင်ပါဘူးလို့အဲ့လိုမျိုးပြောထားတယ်။ပြောထားတယ်ဆိုတော့အခါကျတော့ဒီနေ့အခုဒီမြန်မာနဲ့ဆက်ဆံရေးအတွက်ဒေါ ን ဆန်းစုကြည်သွားမယ်ခရီးစဉ်ကနှုံးနှစ်ဖက်အကျိုးရှိနိုင်မယ့်ကိစ္စတွေပဲများများတွေ့လိမ့်မယ်လို့တော့ထင်တယ
်။ NLD အစိုးရထိပ်ပိုင်းခေါင်းဆောင်တအုပ်အနေနဲ့ဒေါ ን ဆန်းစုကြည်သွားရောက်ခဲ့တဲ့ပြည်ပခရီးစဉ်တွေထဲမှာပထမဦးဆုံးလာအိုစ်နိုင်ငံဖြစ်ပြီးဒုတိယအဖြစ်ထိုင်းနိုင်ငံနဲ့တတိယကတော့တရုတ်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။စက်တင်ဘာလမှာတော့အမေရိကန်ပြည်ထောင်စုကိုဒေါ ን ဆန်းစုကြည်လာရောက်ဖို့ရှိပါတယ်။ အရင်ကမလေးရှားနိုင်ငံကိုချစ်ချည်ရေးခီးစဉ်ဖြစ်သွားဖို့ရှိတယ်ဆိုတဲ့သတင်းတွေထပ်ပေါ်နေပြီမဲ့လောလောဆယ်မှာတော့သွားဖို့အစီအစဉ်မရှိသေးကြောင်းနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးကျော်စရာကနေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ရှင်
။မန်အင်ဂျင်နီမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မှာမြန်မာအစိုးရဆက်စပ်ကကျူးလွန်ခဲ့တဲ့လူခွင့်ရေးဖောက်ပြမှုတွေဟာဂျီနိုဆိုက်လို့ခေါ်တဲ့လူမျိုးတုံးတတ်ဖြတ်မှုကျူးလွန်ရာရောက်တဲ့အကြောင်းမွတ်စလင်ဂျီနိုဆိုက် Awareness Convention 2016လို့အမည်ပေးထားတဲ့ညီလာခံမှာမင်းကွန်ပြောကြားခဲ့သူတွေကစွပ်စွဲပြောဆိုလိုက်ပါတယ် BAMA လို့ခေါ်တဲ့မြန်မာ American Muslim အသင်းကဥဆောင်ပြီးတော့ California ပြည်နယ် Los Angeles မြို့မှာအောက်လ14ရက်နေ့ကကျင်းပခဲ့တဲ့အဲ့ဒီညီလာခံမှာ Muslim ရေးတကြွလှုပ်ရှားသူတွေလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာကျွမ်းကျင်သူတွေအပါဝင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ဟောင်းတို့ကလည်းမင်းကွန်ပြောကြားခဲ့ကြတာပါအပြည့်စုံကိုကိုဇော်ဝင်းလှိုင်ကစူးစီးတင်ပြပေးထားပါတယ
်မြန်မာနိုင်ငံမှာရှိတဲ့လူနည်းစုမွတ်စလင်တွေအပေါ်ကျူးလွန်နေတဲ့အဖြစ်အနေတွေဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့လူမျိုးတုံးတပ်ဖြတ်မှုစောင့်ကြည့်အဖွဲ့ကဘာကြောင့်ယူဆရတယ်ဆိုတဲ့အချက်ကိုအဖွဲ့ရဲ့အကြီးအကဲ Gregory Stanton ကညီလာခံကိုဗီဒီယိုနဲ့ပေးပို့တဲ့မင်းကွန်ထဲမှာထည့်သွင်းပြောကြားခဲ့ပါတယ
် As you know we use a 10-stage model of how genocide develops. Classification is the first stage.
လူမျိုးတုံးတပ်ဖြတ်မှုတွေဘာကြောင့်ဖြစ်တယ်ဆိုတာအဆင့်ဆယ်ဆင့်နဲ့ကျွန်တော်တို့ခွဲခြားသတ်မှတ်ထားပါတယ်။ပထမအဆင့်ကတော့ခွဲခြားဆက်ဆံခြင်းပါ။မြန်မာနိုင်ငံမှာရိုဟင်ဂျာတွေဟာခွဲခြားဆက်ဆံခံရပါတယ်။သူတို့ကိုနိုင်ငံသားအဖြစ်သတ်မှတ်ခြင်းမခံရပါဘူး။လူတစ်ယောက်ဟာနိုင်ငံသားအဖြစ်သတ်မှတ်ခြင်းမခံရဘူးဆိုရင်အဲ့ဒီလူဟာနိုင်ငံသားအခွင့်အရေးတွေအားလုံးဆုံးရှုံးသွားပါတယ်။အရာဟာအဆိုးအဝါဆုံးခွဲခြားဆက်ဆံမှုဖြစ်ပါတယ်။နိုင်ငံသားမဟုတ်တဲ့သူတွေဟာမဲပေးခွင့်မရှိသလိုရိတ်ခါနဲ့နေထိုင်စရာခံစားပိုင်ခွင့်မရှိဘူး။အစိုးရဝန်ထမ်းအဖြစ်လည်းတာဝန်ထမ်းခွင့်မရှိဘူး။ပညာသင်ကြားခွင့်တွေလည်းမရှိတော့ပါဘူး။ဒါတွေအားလုံးဟာနိုင်ငံသားအဖြစ်ညှင်းပယ်ခံရခြင်းရဲ့နောက်ဆက်တွဲအကျိုးဆက်တွေဖြစ်ပါတယ်
။မြန်မာအစိုးရကနိုင်ငံသားအဖြစ်သတ်မှတ်ထားတဲ့စနစ်ဟာ1982ခုနှစ်နိုင်ငံသားဥပဒေအပေါ်အခြေခံထားတာဖြစ်ပြီးအဲ့ဒီဥပဒေအရရိုဟင်ဂျာတွေနိုင်ငံသားဖြစ်ခွင့်မရှိဘူးလို့သတ်မှတ်ထားတယ်လို့စတန်တန်ကပြောပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အဖြစ်2008ခုနှစ်ကနေ2014ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့တဲ့တိုမတ်အိုဟဲကင်တာနာကလည်းအနရီအစိုးရတက်လာတာရက်ပေါင်း100ကျော်ခဲ့ပေမဲ့အခြေအနေတွေပြောင်းလဲမှုရှိတာကိုမတွေ့ရသေးဘူးလို့ညီလာခံကိုဗီဒီယိုနဲ့ပေးပို့တဲ့မင်းကွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ
် Current Myanmar government has been already 100 days since the NLD took over
NLD အစိုးရအာဏာရလာတာဟာအခုဆိုရင်ရက်ပေါင်း100ကျော်ခဲ့ပါပြီရိုဟင်ညာတွေပေါ်ကျူးလွန်နေတဲ့ဖိနှိပ်မှုတွေပြောင်းလဲသွားအောင်လှုပ်ဆောင်မဲ့တိတာထင်ရှားတဲ့လှုပ်ဆောင်မှုတွေအခုချိန်ထိကျွန်တော်တို့မတွေ့ရသေးပါဘူးမြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေကိုစိတ်ဝင်စားမှုရှိတယ်ဆိုတဲ့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ရိုဟင်ညာတွေကြုံတွေ့ခံစားနေရတာတွေကိုမျက်ကွယ်ပြုထားကြလိမ့်မယ်မဟုတ်ဘူးလို့ကျွန်တော်မျှော်လင့်ပါတယ
်ရိုဟင်ညာမွတ်စလင်တွေအပေါ်ဖိနှိပ်မှုအများအပြားကိုအရင်စစ်အစိုးရလက်ထက်မှာကျူးလွန်ခဲ့တာဖြစ်ပေမဲ့သမ္မတဦးသိန်းစင်အစိုးရလက်ထက်မှာလည်းကျူးလွန်မှုတွေရှိခဲ့တယ်လို့ညီလာခံမှာပြောကြားခဲ့သူတွေကထောက်ပြပြောဆိုခဲ့ကြပါတယ်ဒါအပြင်အန်အေဒီကောင်းဆောင်တောင်းဆန်းစုကြည်အနေနဲ့ရိုဟင်ဂျာအရေးကိစ္စကိုထုတ်ဖော်ပြောဆိုခြင်းမရှိတဲ့ကိစ္စကိုလည်းဝေဖန်ထောက်ပြခဲ့ကြပါတယ်။2010ခုနှစ်ရွေးကောက်ပွဲမှာပူတီတောင်မဲဆန္ဒနယ်မြေကိုကိုစားပြုပြီးပြည်ခံပြိုးပါတီအမတ်အဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရတဲ့ဥွှေမောင်ကလည်းလွတ်တော်အတွင်းမှာရောပြည်ခံပြိုးပါတီအတွင်းမှာပါရိုဟင်ဂျာရဲ့အရေးကိုသူ့အနေနဲ့ဆွေးနွေးတင်ပြခဲ့တယ်လို့ပြောပါတယ
်။ Since then I have been loudly speaking not only at the parliament but also at the
အမအဖြစ်အရေးခံရတဲ့အချိန်ကစလို့လွတ်တော်အတွင်းမှာသာမကပဲ USDP ပါတီဌာနချုပ်မှလည်းရိုဟင်ဂျာတွေကြုံတွေ့ခံစားနေရတဲ့အခြေအနေတွေကိုဆွေးနွေးတင်ပြခဲ့တဲ့အကြောင်းဒီပြဿနာကိုဖြေရှင်းမဲ့အစားသမ္မတဦးသိန်းစင်အစိုးရကရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကတရားမဝင်ဝင်ရောက်လာသူတွေလို့သတ်မှတ်လိုက်ကြောင်းပြောသွားတာဖြစ်ပါတယ်။ဥရှင်မောင်ဟာ2015ခုနှစ်နိုဝင်ဘာရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုစူးစမ်းခဲ့ပေမဲ့ရှင်ပြိုင်ခွင့်မရခဲ့ပါဘူး။မြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေနဲ့မွတ်စလင်တွေအပေါ်ဖိနှိပ်မှုတွေရှိနေပေမဲ့အဲ့ဒီဖိနှိပ်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုမဟုတ်ဘူးလို့သတ်မှတ်ကြောင်းအမေရိကန်နိုင်ငံသားရေးဌာနကကွန်ဂရက်လွှတ်တော်ကိုမတ်လ18ရက်နေ့ကတင်သွင်းတဲ့အစည်းအခမ်းစာမှာလည်းထည့်သွင်းဖော်ပြထားပါတယ်။2012ခုနှစ်ကရခိုင်ပြည်နယ်မှာရှိတဲ့လူမှုအသိုင်းအဝိုင်းနှစ်ခုအကြားဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်နေရာစွန့်ခွာထွက်ပြေးခဲ့ရတဲ့မွတ်စလင်ဒုက္ခသည်3000ကျော်ရှိနေတာဖြစ်ပါတယ်။အနေရီအစိုးရတက်လာပြီးတဲ့နောက်ရခိုင်ပြည်နယ်အတွင်းပညာရေးတည်ယူပို့ဆောင်ရေးနဲ့လူမှုရေးကျန်းမာရေးကဏ္ဍတွေဖွံ့ဖြိုးရေးအတွက်မေလတုန်းကရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထယ်ဖော်ရေးကော်မတီကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်အရေးဟာအချိန်ယူဖြေရှင်းရမယ့်ကိစ္စရဖြစ်တယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။လော့စ်အန်ဂျလစ်မြို့မှာအော်ဂူလာဆလေးနေကကျင်းပခဲ့တဲ့ညီလာခံကတော့မြန်မာနိုင်ငံအတွင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်နေတဲ့ဖိနှိပ်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုအဆင့်အထိရောက်နေတယ်ဆိုတာ နိုင်ငံတကာကသိရှိလာအောင်လှုပ်ဆောင်တဲ့ညီလာခံဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်လိုက်ပါခင်ဗျာအမေရိကန်နိုင်ငံရေးသတင်းမပြောခင်ထိုင်းနိုင်ငံကအခြေအနေကိုကြည့်အောင်ပါထိုင်းနိုင်ငံကော့တောင်အပန်းဖြေကျွန်းလို့ခေါ်တဲ့လေကျွန်းမှာဗြိတိသျှလူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ထိုင်းတရားရုံးကပြီးခဲ့တဲ့နှစ်ဒီဇင်ဘာလ24ရက်နေ့ကတည်တံပေးခြင်းခံရခဲ့တဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးဖြစ်တဲ့ကိုဇော်လင်းနဲ့ကိုဝေဖြိုးတို့အတွက်အယူခံကိုထိုင်းအယူခံတရားသူကြီးအဖွဲ့ဖွဲ့ပြီးတော့စစ်ဆေးနေပြီးအစိုးရရှိနေထံကိုအဲ့ဒီမှုနဲ့ပတ်သက်လို့အချို့တစ်ချက်လက်တွေတင်ပြပေးဖို့တောင်းဆိုနေတယ်လို့မြန်မာတန်ယုံဘက်ကကုစားပြုပြီးလိုက်ပါဆောင်ရွက်ပေးနေတဲ့တရားခဏ်အကျိုးဆောင်ရှိနေကဆိုပါတယ်ဒါဟာတရားခဏ်တွေအတွက်အလားအလာကောင်းဖြစ်တယ်လို့လည်းပြောပါတယ်အကြောင်းစုံကိုမအေးမှာကတင်ပြပို့ထားတာနားစင်ပါခင်ဗျာ
လေကျွန်းလူသတ်မှုနဲ့ပတ်သက်လို့တည်တံပေးခံနိုင်ရတဲ့မြန်မာရှစ်တောင်းလူငယ်နှစ်ဦးရဲ့အမှုအတွေ့တရားခဏ်အကျိုးဆောင်တွေဘက်ကအယူခံရုံးမှာတင်ပြထားပြီးတဲ့နောက်မှာတော့အယူခံတရားရုံးကနေအစိုးရရှေ့နေတဲ့ထံကိုစစ်ဆေးမေးမြန်းမှုတွေစတင်လှုပ်ဆောင်ဖို့ပြင်ဆင်နေပြီဖြစ်ပါတယ်ဒီအတွက်တရားလိုဘက်ကရှေ့နေတွေကပြင်ဆင်ဖို့အတွက်ရတိုးတောင်းဆိုလိုက်ကြောင်းတရားခဏ်ရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
အစိုးရရှိနေအနေနဲ့သူ့ကိုထုချေတင်ပြဖို့ကိစ္စကိုကြေချင်းတိုးတောင်းတယ်25ရက်ဩဂတ်လ2016ခုတိုးတောင်းတယ်ဆိုတော့ဒါသဘောရှိတယ်။အင်းထိုင်းနိုင်ငံဥပဒေရအယူခံတင်လို့အယူခံကိုလက်ခံလိုက်ပြီ။အခုလက်ခံနဲ့ဆက်ပြီးသွားပြီ။လက်ခံပြီးလို့ရှိရင်တရားသူကြီးအဖွဲ့အယူခံတရားသူကြီးကဖွဲ့တယ်။ဖွဲ့ပြီးလို့ရှိရင်ဒီအမှုဟာအောက်မူလာယုံအမှုတွေကိုခေါ်ကြည့်ပြီးတော့အယူခံအကြောင်းချက်ကြက်တွေနဲ့ပြန်ပြတ်ချက်တွေထူးခြားချက်မရှိဘူးဆိုရင်သူတို့ဟာအစိုးရရှေ့နေထံကိုတော့လကောင်းထောင်ထဲမှာရှိတဲ့တရားခံဒီထံကိုတော့လကောင်းတစ်ခုအမိန့်ချပေးလိုက်တယ်တကယ်လူများမှဒီရတဲ့မှာထူးခြားချက်တွေဖြစ်ပေါ်လာလို့ရှိရင်အစိုးရရှေ့နေဒီကိုတော့လကောင်းအငယ်တို့ဘက်ကအယူခံတင်ထားတဲ့ကလေးတွေဘက်ကိုတော့လကောင်းတစ်ခုခုတင်ပြထုချေဖို့တောင်းဆိုရဲဆိုတာအငယ်တော့ခဲ့ဘူးလေအခုကိစ္စမှာအစိုးရရှေ့နေကိုဒီအယူခံတရားသူကြီးကတစ်ခုခုတင်ပြတောင်းဆိုတဲ့သဘောရှိတယ်ရှိလို့အစိုးရရှေ့နေအနေနဲ့အဲ့ဒါကိုတင်ပြဖို့အတွက်အစဉ်နဲ့မဖြစ်သေးလို့ရှင်နဲ့ကြံပြီးပြင်ဆင်နိုင်အောင်လို့ရက်ချင်းထပ်တောင်းပြီးတော့25ရက်8လ2016ပြီးပါလို့ပြောတဲ့သဘောပဲ
အခုဆိုရင်တရားခဏ်တွေရဲ့အကျိုးဆောင်တွေဘက်ကစာမျက်နှာ200ကျော်ပါတဲ့အယူခံတင်ပြချက်တွေကိုမချသေးခင်ကတင်ပြခဲ့ပြီးတဲ့နောက်မှာစစ်ဆေးတဲ့အယူခံတရားရုံးကတရားသူကြီးတွေဘက်ကတရားလိုဘက်ကိုစစ်ဆေးမင်းမြတ်နိုင်လို့ပို့ပြင်ဆင်ခဲ့တာကြောင့်ဒါဟာအမှုရဲ့အလားအလာကောင်းဖြစ်ရှုမြင်ကြောင်းတရားခဏ်နေရဲ့အကျိုးဆောင်ရှေ့နေဥအောင်မျိုးတန်းကဆိုပါတယ်
။တရားစွဲအဖွဲ့ဖြစ်တဲ့အစိုးရရှေ့နေဘက်ကိုစတင်ပြီးတော့မေးနေတဲ့ပေါ်ရှိတယ်။နောက်ပြီးတော့အဲ့လိုစစ်စစ်တဲ့နေရာမှာလည်းအလားအလာကောင်းကြီးတွေရှိတယ်လို့အင်္ဂယ်ယူဆတယ်။အင်္ဂယ်သဘောပြမဆိုရင်တော့အောင်ယုံမှုတွေဟာဒီအတိုင်းသုံးသက်ပြီးတော့ခုနပြောလို့အချင်းကြီးနဲ့ပြီးသွားတဲ့ကိစ္စမျိုးမဖြစ်တော့ဘဲနဲ့ထူးခြားမှုတွေရှိနေတဲ့သဘောပဲ။ဒီထူးခြားမှုတွေကြောင့်နှစ်ဖက်စိုးရရှေ့နေဘက်တော့ကောင်းအင်္ဂယ်တို့အယူခံဘက်တော့ကောင်းဘုဘဖြည့်ချင်းတင်ပြဖို့တောင်းနေဆိုရင်အမှုနဲ့ပတ်သက်လို့အင်္ဂလိပ်ရဲ့အံဘက်ကအလားအလာကောင်းနေဆိုတဲ့ဘောပ
ါတရားခဏ်တွေဘက်ကအကျိုးဆောင်ရှေ့နေတွေကတော့အဓိကအချက်18ချက်ခန့်ပါဝင်တဲ့စာမျက်နှာ200ကျော်ပါတဲ့အယူခံအကြောင်းပြချက်တွေနဲ့တရားလိုတင်ပြချက်တွေကကွဲလွဲချက်တွေကိုထောက်ပြထားတာပါဒီအမှုကိုလာမဲ့2018ခုနှစ်ထဲမှာအယူခံတရားရုံးကနေအမိန့်ချနိုင်တယ်လို့ယူဆရကြောင်းတရားခဏ်တွေရဲ့အကျိုးဆောင်ရှေ့နေတွေကသုံးသပ်ထားပါတယ်ပြီးခဲ့တဲ့မေလ23ရက်နေ့ကတော့တရားခဏ်အကျိုးဆောင်တွေရဲ့အယူခံတင်ပြချက်ကိုအယူခံတရားရုံးကနေလက်ခံခဲ့တာပါမြန်မာရွှေပြောင်းလုံတမခန့်မှန်းချေ4000လောက်အလုပ်လုပ်ကင်နေတဲ့လက်ကျွန်းမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူသတ်မှုဖြစ်ပွားခဲ့ပြီးရပ်ပိုင်းအတွင်းမှာပဲဖမ်းဆီးခံနိုင်ရတဲ့မြန်မာလူငယ်2ယောက်ကတော့တပ်ဖြတ်မှုကျူးလွန်ကြောင်းအစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုကြောင့်ဖြောင့်ချက်ပေးခဲ့တာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူသတ်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်တဦးကိုတော့တနှစ်ကျော်ကြာထိုင်းနိုင်ငံကော်စမွေကျင်းထောင်မှာဖမ်းဆီးထားပြီးအခုတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်သေဒဏ်ပေးခဲ့ပြီးဗန်ခွန်ကျင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်
။မအေးမှာပြောပြသွားတာဖြစ်ပါတယ်။အခုတော့အမေရိကန်နိုင်ငံရေးအကြောင်းကိုဆက်ပါမယ်။အမေရိကန်ပြည်ထောင်စုမှာလူဒန်းစားအလုံးအတွက်အကျိုးရှိမဲ့စီးပွားရေးစနစ်ကိုကျင့်သုံးမယ်လို့ဒီမိုကရက်တစ်သမ္မတလောင်းHillary Clinton ကပြောကြားခဲ့ပြီးတော့သူအဓိကထားပြီးတော့ဆောင်ရွက်ရမယ့်စီးပွားရေးဆိုင်ရာအစီအစဉ်တွေကိုလည်းပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့တုန်းက Pennsylvania ပြည်နယ် Scranton မြို့မှာပြုလုပ်ခဲ့တဲ့မဲဆွယ်ပွဲမှာ Clinton ကအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်။ Clinton မဲဆွယ်ပွဲကိုပထမဆုံးကြိမ်လာရောက်ပြီးတော့မင်းကွန်းပြောကြားခဲ့တဲ့ American ဒုတိယသမ္မတ Joe Biden ကလည်း Hillary Clinton ဟာ American သမိုင်းရဲ့အခန်းအစ်ကိုရေးသားမဲ့သူဖြစ်တယ်ဆိုပြီးတော့ပြောခဲ့ပါတယ်။တချိန်ထဲမှာပဲ Republican သမ္မတလောင်း Donald Trump ကလည်းအကြမ်းဖက်မှုနဲ့နိုင်ငံရာယီမူဝါဒဆိုင်ရာမိန့်ခွန်းကိုအိုဟိုင်းယိုပြည်နယ်မှာပြောကြားခဲ့ပါတယ်အပြည့်စုံကိုမတ်စုမြတ်မွန်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
ဒီမိုကရက်တစ်သမ္မတလောက်ဟီလာရီကလင်တန်ရဲ့ဖခင်မွေးရမျိုးဖြစ်ရုံမကအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ရဲ့မွေးရမျိုးလည်းဖြစ်တဲ့ပင်ဆယ်ဗေးနီးယားပြည်နယ်စကရန်တန်မြို့မှာကလင်တန်မဲဆွယ်ပွဲကိုတင်းနှလာနေကလုပ်ခဲ့တာပါရွေးကောက်ပွဲကြရင်မဲအနိုင်ရရေးအတွက်အရေးပါတဲ့ပင်ဆယ်ဗေးနီးယားပြည်နယ်ကလူလက်တန်းစားတွေကိုရည်ရွယ်တဲ့စီယုံမဲဆွယ်ပွဲမှာဟီလာရီကလင်တန်ကလူတန်းစားအလုံးအတွက်အကျိုးရှိမဲ့စီးပွားရေးစနစ်ကိုကျင့်သုံးမယ်လို့ပြောကြားသွားခဲ့ပါတယ
် So my top priority is creating an economy that works for everyone not just those at the top which is why I've set 5 ambitious goals to get us there
ကျွန်မအဓိကဦးစားပေးလို့မှကချမ်းသာဆုံးထိပ်ပိုင်းလူဒန်းစားတွေအတွက်တာမဟုတ်ဘဲလူဒန်းစားအလုံးအကျိုးခံစားနိုင်မဲ့စီးပွားရေးမျိုးကိုဖန်တီးပေးမှဖြစ်ပါတယ်။အဲ့ဒီလိုဖန်တီးပေးနိုင်ဖို့အတွက်လည်းရည်မှန်းချက်၅ခုထားပြီးဆောင်ရွက်သွားမှာပါ။ပထမကဒုတိယကမ္ဘာစစ်ပြီးပြီးကတည်းကပထမဆုံးလစာကောင်းကောင်းပေးမဲ့အလုပ်ကိုင်တွေပေါ်ထွန်းလာအောင်လုပ်ပါမယ်။နံပါတ်၂ကလက်ရှိမှာတက္ကသိုလ်ကျောင်းစိတ်ချင်းငွေတွေမနည်းပြန်ဆက်နေကြတဲ့တန်းနဲ့ချီတဲ့လူတွေအကျွေးကင်းသွားအောင်ဆောင်ရွက်ပါမယ်။တတိယကနိုင်ငံခြားကိုလုပ်ငန်းတွေရွှေ့ပြီးအမေရိကန်အပြင်ဘက်မှာအကျိုးအမြတ်ရအောင်လုပ်နေကြတဲ့ကုမ္ပဏီတွေကိုနှိမ်နှင်းပါမယ်။ချိန်နှင်းမှာပဲလွန်ခဲ့တဲ့အနှစ်တရာနီးပါးတုန်းက Scranton Zade ကုမ္ပဏီလုပ်ခဲ့သလိုရရှိတဲ့အကျိုးအမြတ်တွေကိုဝန်ထမ်းတွေကိုမျှဝေတဲ့လုပ်ငန်းတွေကိုဆုလက်တွေပေးမှဖြစ်ပါတယ်။စရုပ်ထအချက်အနေနဲ့လုပ်မှာကစီးပွားရေးလုပ်ငန်းကြီးတွေနဲ့အင်မတန်ကြွယ်ဝသူတွေအတွက်ထိုက်တဲ့အခွင့်အရေးဆောင်ကြစေဖို့ဖြစ်ပါတယ်။နောက်ဆုံးကတော့ခရီးသူငယ်ပြုစုဆောက်ရှောက်တဲ့နေရာမှာအမေရိကန်မိသားစုတိုင်းစိတ်သက်သာစေဖို့လုပ်ပေးပါမယ်။ဒါအပြင်ကိုမိသားစုဝင်တွေကိုပြုစုဆောက်ရှောက်ဖို့ခွင့်ရယူလို့အလုပ်ကဖြုံခံရအောင်မိသားစုတွေနေမကောင်းဖြစ်လို့ပြုစုတဲ့ရက်တွေအတွက်မှလစာရအောင်လှုပ်ဆောင်သွားမှာဖြစ်ပါတယ်
။ Mrs. Clinton ရဲ့စီယုံမဲဆွယ်ပွဲတွေမှာပထမဆုံးအကြိမ်အဖြစ်အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကလည်းပါဝင်မိန့်ခွန်းပြောကြားခဲ့ပါတယ်။Hillary Clinton သာအမေရိကန်ရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်လာခဲ့မယ်ဆိုရင်အမေရိကန်အမျိုးသမီးတွေရဲ့ဘဝတွေပြောင်းလဲသွားမှာဖြစ်တယ်လို့ခုလိုပြောကြားသွားခဲ့ပါတယ
် These three beautiful little girls I'm looking at now What it will mean to them when it's President Hillary Rodham Clinton
It will change their
အခုကျွန်တော်ရှိမှတွေ့နေရတဲ့ချစ်စရာမိန်းကလေးငယ်၃ယောက်အတွက်Hillary Rodham Clinton သမ္မတဖြစ်လာတာကဘလို့အတိပဲအကျိုးတက်အောင်မှလဲဆိုရင်တော့သူတို့ရဲ့ဘဝတွေပြောင်းလဲသွားစေပါလိမ့်မယ်။ကျွန်တော်ရဲ့တားနဲ့ကျွန်တော်ရဲ့မိယောက်ျားလေးတို့လုံနိုင်တဲ့ကိစ္စတိုင်းကိုကျွန်တော်ရဲ့တမီးနဲ့ကျွန်တော်ရဲ့မိမလေးတို့လုံနိုင်မယ်ဆိုတဲ့နမူနာကိုတက်တည်ပြလိုက်ရရောက်ပါလိမ့်မယ်
။ Hillary Clinton ဟာနိုင်ငံခြားရေးဝန်ကြီးတာဝန်ကိုလည်းယူခဲ့ဘူးတဲ့အတွက်သူနဲ့ပြိုင်ဘက် Donald Trump ရဲ့အကြံပေးအဖွဲ့တစ်ခုလုံးထက်ကိုအမေရိကန်နိုင်ငံခြားရေးမူဝါဒကိုနားလည်သူဖြစ်တယ်လို့လည်းဒုသမ္မတ Joe Biden ကပြောကြားခဲ့ပါတယ်။အမေရိကန်သမိုင်းရဲ့အခန်းသစ်ကိုရေးသားမဲ့သူဖြစ်တယ်လို့လည်းဒုသမ္မတဂျိုးဘိုင်ဒန်ကပင်ဆယ်ဗေးနီးယားပြည်နယ်စကရန်တန်မြို့ကမဲဆွယ်ပွဲမှာမိန့်ခွန်းပြောကြားသွားခဲ့ပါတယ်။ဟီလာရီကလင်တန်ရဲ့ပြိုင်ဘက်ရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကလည်းတင်းနှလာနေတုန်းကပဲအိုဟိုင်းိုးပြည်နယ်မှာမဲဆွယ်မိန့်ခွန်းပြောကြားခဲ့ပါတယ်။ယန်စ်တောင်းပြည်နယ်တက္ကသိုလ်မှာပြောကြားတဲ့မိန့်ခွန်းထဲမှာတော့နိုင်ငံခြားရေးမူဝါဒနဲ့အကြမ်းဖက်ဝါဒဆန်ရကိစ္စတွေကိုပြောသွားပါတယ်။အစ္စလမ်ဘာသာရေးအစွန်းရောက်တွေကိုနှိမ်နင်းမဲ့အစီအစဉ်နဲ့ပတ်သက်လို့ပြောသွားတဲ့အထက်မှာ
That is why one of my first acts as president will be to establish a commission on radical Islam, which will include reformist voices in the Muslim community.
ကျွန်တော်တမနာဖြစ်လာရင်ပထမဆုံးလုပ်မယ့်တစ်ခုကအစွန်းရောက်အစ္စလာမ်နေနည်းရေးအတွက်ကော်မရှင်တစ်ခုဖွဲ့စည်းပါမယ်။မွတ်စလင်အသံဝိုင်းတွေကကျွန်တော်တို့နဲ့အတူလက်တွဲလှုပ်ဆောင်မယ်လို့မျှော်လင့်ရတဲ့ပြုပြင်ပြောင်းလဲခြင်းသူတွေပါဝင်မှာပါ။ကျွန်တော်တို့ကတော့သဘောထားကွဲပြားမှုတွေကိုပပျောက်စေခြင်းနဲ့ပေါင်းကူတရားတွေကိုစောက်ပေးကြပါတယ်။အဲ့ဒီကော်မရှင်ရဲ့ရွေချက်ကအစ္စလာမ်အစွန်းရောက်မှုဆိုတာဘာလဲ၊ဘလို့ကျူးလွန်မှုတွေကိုလုပ်တယ်လဲဆိုတာကိုအမေရိကန်ပြည်သူတွေသိအောင်ရှင်းပြဖို့ဖြစ်ပါတယ
်။အမေရိကန်နိုင်ငံရဲ့တံပိုးနဲ့ပြည်သူတွေကိုလေးစားတဲ့သူတွေကိုသာနိုင်ငံတည်းကိုဝင်ခွင့်ပြုမဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတင်းကြပ်မှုတွေလုပ်သွားမယ်ဆိုတာကိုလည်းစစ်အေးစစ်ကာလတုန်းကလုပ်ခဲ့တဲ့စစ်ဆေးမှုမျိုးကိုဥပမာပေးပြီးတော့ Donald Trump ကမင်းကွန်းထဲမှာပြောကြားသွားခဲ့ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်6နာရီနံနက်6နာရီခွဲရှိပါပြီအခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49ရုပ်ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 0.1905တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းစီစဉ်မှာနားဆင်ကြရမယ့်အထက်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှာဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်အစီအစဉ်လေးတင်ဆက်တဲ့အခါမှာဆိုရင်တော
့ဘယ်လိုထိထိခိုက်မှုရှိမလဲဆိုတော့ကျွန်တော်ကစောင့်ကြည့်နေတော့မှာပေါ့နော်အဲဆိုမနေ့ကတော့စူပေါင်းရေလွှမ်းတာ
ဒါကတော့စီးပွားရေးကဏ္ဍတင်ဆက်တဲ့အခါမှာနားဆင်ကြရဖို့ရှိပါတယ်ဒါအပြင်တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာပါခင်ဗျာပထမဆုံးတော့ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ဟာမြစ်ဆုံရေကာတာစီမံကိန်းနဲ့ပတ်သက်ပြီးတော့ပေါင်းလက္ခဏာဆောင်တဲ့သဘောပြတ်တာနေတယ်လို့မျှော်လင့်ရတဲ့အကြောင်းခေါင်းစဉ်နဲ့ The Global Times သတင်းစာမှာ Huawei ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြစ်ဆုံရေကာတာစီမံကိန်းဟာနိုင်ငံတော်၏အကြံပေးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်မတန်ခင်မှာအလှည့်ပြောင်းကာလတစ်ခုကိုရောက်လာပုံရတယ်ဆိုပြီးတော့အစကြီးရေးသားထားပါတယ်။ကချင်ပြည်နယ်အတွင်းကာလကြာချီဆိုင်းငံ့ထားရတဲ့ရေအားလျှပ်စစ်ထုတ်လို့ရေးစီမံကိန်းကိုကော်မတီဖွဲ့ပြီးတော့ပြန်လည်တုံ့တန်နေတဲ့အကြောင်းမီဒီယာတွေမှာဖော်ပြကြတာကိုတွေ့ရတဲ့အကြောင်းထောက်ပြထားပါတယ်။ဒီစီမံကိန်းကိုပြန်လည်စတင်နိုင်ဖို့ဖြစ်နိုင်တယ်လို့ကြေကြေပြန့်ပြန့်ရှုမြင်နေကြတယ်လို့လည်းဆိုပါတယ်။အစိုးရအသည့်အနေနဲ့တရုတ်နိုင်ငံနဲ့စီးပွားရေးပူးပေါင်းဆောင်ရွက်လိုတဲ့သဘောကိုယုံကြည်ရတယ်လို့လည်းရေးသားထားပါတယ်။ဒါပေမဲ့အချိန်ယူလာခဲ့တဲ့မစ်ဆုံကိစ္စဟာခီးစဉ်အတွင်းမှာအလုံးစုံဖြည့်ရှင်းပြီးစီးသွားမယ်ဆိုတာကတော့တိတ်လက်တွေမကြဘူးလို့လည်းထောက်ပြထားပါတယ်။မစ်ဆုံရေကာတာတီဆောက်ရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအတွင်းအဖွဲ့အစည်းမျိုးစုံကသဘောထားတွေအမျိုးမျိုးပြောဆိုနေကြတာပါ။အဲ့ဒီထက်မှာအစိုးရတက်လက်နက်ကင်တပ်ဖွဲ့တွေ NGO တွေဒေသခံတွေပါဝင်ပါတယ်။မြန်မာအစိုးရအနေနဲ့တရုတ်နဲ့ချစ်ကြည်ရင်းနှီးမှုထားလို့ကြောင့်ပြသနေပြီးတော့မစ်ဆုံစီမံကိန်းပြန်ဆနိုင်ဖို့ရှိတယ်ဆိုပေမဲ့တရုတ်ရင်းနှီးမြှုပ်နှံသူတွေအနေနဲ့လူမှုအဖွဲ့အစည်းတွေနိုင်ငံရေးအဖွဲ့တွေရဲ့ထောက်ခံမှုမရဘူးဆိုရင်တော့ချောချောမွေ့မွေ့ဖြစ်ဖို့မလွယ်ဘူးလို့လည်းသုံးသပ်ထားပါတယ်။အပြည့်စုံကို The Global Times မှာဗတ်ရှုနေပါတယ်။ဆက်လက်တင်ပြနေတာကတော့မြန်မာနိုင်ငံဟာအာဆီယံအဖွဲ့အတွင်းအပြောင်းအလဲကိုဖော်ဆောင်ပေးနိုင်တဲ့အနေအထားရှိနေပြီလို့ထိုင်းနိုင်ငံအခြေစိုက်အာဆီယံရေးရာကျွမ်းကျင်သူကာဝီချုံတစ်ကာဗွန်ပြောဆိုတဲ့အကြောင်း AWR သတင်းမဂ္ဂဇင်းတီထောင်သူအေရီတာအောင်စုံနဲ့တွေ့ဆုံမေးမြန်းပြီးတော့ရေးသားထားတာကိုကောက်နှုတ်တင်ပြကြပါတယ်။ဒီခီးစဉ်ကနေဘာများမျှော်လင့်နိုင်မလဲ။တရုတ်နိုင်ငံဟာစီကောင်းဆောင်ဟောင်းနေတဲ့ဒေါအောင်ဆန်းစုကြည်ပါဝင်အဓိကကြတဲ့သူတွေနဲ့ထိတွေ့ပြီးတော့မြန်မာနိုင်ငံရေးအခင်းအကျင်းကိုချိန်ဆနေတဲ့သဘောရှိတယ်။အခုလိုထိတွေ့မှုကနေအာဆီယံအတွက်ဘာများအကျိုးရှိနိုင်မလဲစသဖြင့်မေးမြန်းထားပါတယ်။ဒီခီးစဉ်ဟာသူမအစိုးရအတွက်အရေးပါဆုံးခီးဖြစ်တဲ့ညီညာရေးလုပ်ငန်းစဉ်နဲ့စီးပွားရေးဖွံ့ဖြိုးမှုပါဝင်နိုင်ငံရေးအနာဂတ်အတွက်တက်ရောက်မှုရှိမဲ့ခီးစဉ်ဖြစ်တဲ့အကြောင်းသူမရဲ့အနောက်နိုင်ငံနဲ့ကြာရှည်စွာကောင်းမွန်တဲ့ဆက်ဆံရေးကိုမထိခိုက်စေဘဲတရုတ်နဲ့ဘလို့ထိတွေ့ဆက်ဆံရမယ်ဆိုတာကိုကောင်းကောင်းသိတဲ့အကြောင်းနဖက်စလုံးအတွက်လက်တွေအကျိုးရှိမဲ့အခြေအနေမျိုးကိုလှုပ်ဆောင်နိုင်ပါလိမ့်မယ်လို့ကာဝီကပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးတည်ငြိမ်မှုရှိပြီးတော့တရုတ်နိုင်ငံနဲ့ဆက်ဆံရေးကောင်းနေရင်အာဆီယံနဲ့တရုတ်ကြားဆက်ဆံရေးကိုအားဖြည့်ပေးရရောက်ပါလိမ့်မယ်။ပြုပြင်ကြရားတွေလိုအပ်နေတဲ့တရုတ်နဲ့အာဆီယံကြားဆက်ဆံရေးမှာအကျိုးရှိစေပါလိမ့်မယ်လို့လည်းပြောကြားသွားပါတယ်။ဒေါအောင်ဆန်းစုကြည်ဟာထိုင်းနိုင်ငံနဲ့အာဆီယံထိပ်သီးညီလာခံကိုတွားရောက်ခဲ့ပြီးတော့သူမရဲ့တန်တမန်အ희တွေးကိုကောင်းကောင်းပြနိုင်ခဲ့ပြီးဒါပေမဲ့အဲ့ဒီခီးစဉ်မတိုင်ခင်မှာဒေါအောင်ဆန်းစုကြည်လှုပ်တဲ့နယ်ကိစ္စမလှုပ်တဲ့နယ်ကိစ္စဆိုပြီးတော့ရေးသားခဲ့ဘူးသူကာဝီအနေနဲ့တန်တရားများရှိနေလို့လားဆိုတဲ့မေးခွန်းကိုတော့ဒေါအောင်ဆန်းစုကြည်ကသူမဘလို့နေထိုင်ရမယ်ဆိုတာကိုကောင်းကောင်းသိပါတယ်။အာဆီယံညီလာခံမှာထောင်လွှမ်းမှုမပြခဲ့တယ်လို့ခက်ဆစ်ဆစ်နေခဲ့ပါတယ်။နည်းနည်းပဲစကားပြောဆိုပါတယ်။လူခွင့်ရေးတို့ဒီမိုကရေစီရေးတို့နိုင်ငံတကာဥပဒေရေးကိစ္စတွေလောက်တာပါပဲ။လိလာရာမြန်ပြီးတော့အာဆီယံပတ်ဝန်းကျင်နဲ့လိုက်လျောညီထွေဖြစ်သွားပါတယ်။ဆွေးနွေးတဲ့အခါမှာလည်းအင်္ဂလိပ်စကားအတုံးနှုံးကတိတ်လှတယ်လို့ထောက်ပြတာတွေကလည်းတကယ်ပြောတင်ပြောတတ်တဲ့အချက်တွေဖြစ်ပါတယ်လို့ဖြေပြတယ်။မြန်မာနိုင်ငံရဲ့အနာဂတ်အခန်းကဏ္ဍဘယ်လိုရှိမလဲလို့မေးတဲ့အခါမှာတော့မြန်မာနိုင်ငံဟာအာဆီယံအဖွဲ့အတွင်းအပြောင်းအလဲကိုဖော်ဆောင်ပေးနိုင်တဲ့အနေအထားမှာရှိနေပြီလို့ဖြေဆိုသွားခဲ့တဲ့အကြောင်းရေးသားထားပါတယ်။အပြည့်စုံကို rawdi.com မှာဖတ်ရှုနိုင်ပါတယ်။
မ္မနိုင်ငံတွင်ကစီးပွားရေးလုပ်ငန်းတွေကုန်ထုတ်လုပ်ငန်းတွေဟာစားသုံးသူတွေပေါ်ဘယ်အတိုင်းအတာထိတာဝန်ယူမှုတာဝန်ခံမှုရှိနေပါပြီလဲ။ဘာရီများထပ်ပြီးတော့ပြုပြင်ပြောင်းလဲစရာတွေရှိနေပါသေးတယ်။အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးကြတဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပေးပို့ထားလို့ရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်အဝန်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
အင်္ဂါညဒရဲ့လေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရဒီကနေ့ည9:00နာရီမတိုင်ခင် VO ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းအပ်ပါတယ်ခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။မနက်ခင်းတိုင်းနားဆင်နေကြ American Indian 3 English စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်။ဒီနေ့မတွေ့ကျင်ပြမယ့် Idiom အသုံးကတော့
Beating a dead horse
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက BEATING beating a yaita net da a d e a d dead theta h o r s e horse ka mien so ro sakbait khu long ye long kaot de be ka ro te ni de mien ko yait de tbo ba khain jin lo te ni de mien ko yait net de so yin yait de lu da let na me te ni de mien ka ro pyan a the shin la ma ma hout de tbo phi lo a chou ma shi de tbo ko set lou lo shin ba ma ko twe ရလာမဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်းတီတဲတဲရေသွန်းဆိုတဲ့စကားမျိုးလိုပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီပါသူကအသက်သာအသေးခံသွားမင်းအရက်ဖြတ်မဲ့လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking.He'd rather die than stop drinking.
မျော်လင့်ချက်မရှိဘူးဆိုတာကိုသိရတဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ?
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့ American Indian 3 English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါ။အခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ရပါတော့မယ်။မြန်မာနိုင်ငံမှာမူတဲရေကြီးရေရှမ်းမှုတွေစက်တိုက်ဖြစ်နေရမှာစဘာတိကထားပြီးတော့စိုက်ပြိုးတဲ့အေယာဝတီမျိုးကကျွန်တော်ဒေတာအပါဝင်စကိုင်းတိုင်းပဲခူးတိုင်းရန်ကုန်တိုင်းစတဲ့ဒေတာတွေမှာစိုးစိုးရွားရွားထိခိုက်ပျက်စီးတဲ့အလားအလာရှိနေတဲ့အတွက်ဆန်ထုတ်လုပ်မှုမထိခိုက်ရအောင်လေသမားတွေကိုမျိုးစဘာအချိန်မီဖြန့်ဝေပေးဖို့စီစဉ်နေတယ်လို့မြန်မာနိုင်ငံဆန်စဘာအတင်းချုပ်ဒုတိယဥက္ကဋ္ဌဒေါက်တာစိုးလွင်ကပြောပါတယ်ဒေါက်တာစိုးထွန်းကပြောပါတယ်ဒေါက်တာစိုးထွန်းနဲ့ဒီတန်ဆက်တွေ့မေးမြန်းထားတာကိုအခုဒီပတ်ရဲ့စီးပွားရေးကဏ္ဍအပိုင်းတစ်ဖြစ်ကိုဇော်ဝင်းလှိုင်ကတင်ပြထားတာကိုနားဆင်ပါခင်ဗျာ
။ဒီနေ့ကလည်းဟိုမနစ်ကလိုပဲအလားတရံတူတူပေါ့နော်ဒီမိုးတဲ့ရေကြီးမှုတွေဖြစ်တဲ့အထူးသဖြင့်တော့ဟိုဒီဟိုစပါးစိုက်ပျိုးရေးဒေတာတွေမှာတော်တော်များများရေကြီးရေရှမ်းမှုတွေဖြစ်တော့ဆရာတို့ဒီမြန်မာနိုင်ငံစံစပါအတင်းချုပ်အနေနဲ့ဒီနှစ်ကောဘလို့များမျှော်လင့်ချက်တွေရှိပါသလဲစိုးရိမ်မှုတွေရှိပါသလားဆိုတာလေးသိချင်တာပါဆရာ
။ဟုတ်ဟုတ်ကဲ့ကျွန်တော်တို့ကလည်းဒါရေကြီးရတော့နှစ်တိုင်းဖြစ်နေတာတော့ရှိတာပေါ့နော်။အဲ့တော့ဘာလို့ဖြစ်စေရတော့ရေကြီးရင်တော့လေဓမ္မရဲ့တော့ကသူတို့တွေလည်းဒီစိုက်ပျိုးတာလည်းဒီနေရာစံစပါတွေစိုက်ပျိုးတဲ့လေပျက်စီးသွားတာရှိတာပေါ့နော်။ဒါကတော့ဒီကျွန်တော်တို့အနေနဲ့ကတော့ဒါဘာလို့ဖြစ်အဲ့မှာရတဲ့တစည်းဆုံးရှုံးမှုဖြစ်တာပေါ့နော်တပတ်ကလည်းဒါကျွန်တော်တို့ဒီထုတ်လုပ်မှုအနေနဲ့လည်းဒါထိခိုက်မှုတော့အနည်းနဲ့များတော့ရှိတဲ့ဘိုင်းတော့ရှိပါဒါနဲ့ပတ်သက်ပြီးတော့လည်းအခုသတိကြီးစွာစောင့်ကြည့်ရတာပေါ့နော
်
ဟုတ်ကဲ့တော့ဒါလည်းတမားရေရေလိုပြည့်စည်သွားပြီနဲ့ရေလိုပြန်လဲဆက်ပြီးမြေရဒေသတွေမှာပြန်လဲဆက်ကြတော့ပေါ့နော်မျိုးစွာရက်တန်းတူမျိုးစွာစုဆောင်မှုဘာလို့ဒါတွေရော ျွန်တော်ဟိုဆောင်ရွက်နေပါတော့
ဟုတ်ကဲ့ဆရာဆောင်ရွက်နေတယ်ဆိုတော့သူတို့ဒီတကယ်လို့များရေပြန်ကျသွားရင်တဘောပြက်သွားတဲ့ဆိုက်ခင်းတွေအတွက်စပားပြန်ဆိုက်နိုင်အောင်ဆရာတို့ကမျိုးစပားတွေပြန်ပြီးတော့ထုတ်ပေးဖို့အတွက်စီစဉ်နေတာရှိပါသလားခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့ကဒီဆိုက်ဟိုမျိုးစပားတော့ကျွန်တော်တို့ကဒီဆိုက်ကျိုးရေးမှလည်းအဓိကဟိုစုစည်းဟိုစုဆောင်နေအောင်နော်ကျွန်တော်တို့ကလည်းကျွန်တော်တို့ရဲ့ဒီအတင်းဝင်ကုမ္ပဏီတွေတော့ဒီမျိုးထုတ်တဲ့လူတွေတော့လဲတော့မားတွေရောလဲဒါလေးစုဆောင်ဖို့တော့ပြောတာပါ
ဟုတ်ကဲ့ဆရာကျွန်တော်တို့ကြားတာမနစ်ကလည်းဟိုဆရာတို့ဒီအလားတူပဲရေကြီးမှုတွေဖြစ်တော့ဆရာတို့ဘက်ကဒီဟိုဆရာတို့ဆိုတာကပုဂ္ဂလိကအသင်းအဖွဲ့အနေနဲ့ပေါ့နော်နိုင်ငံတော်အစိုးရမဟုတ်ဘဲနဲ့ဆရာတို့ကိုယ်တိုင်ဒီအချိန်မီလက်သမားတွေရေပြန်ကျသွားတဲ့နေရာတွေမှာဒီမျိုးစပါးတွေပြန်ဆိုက်လို့ရတဲ့နေရာတွေမှာစိုက်နိုင်အောင်ဆရာတို့ဘက်ကကူညီပေးခဲ့တာတွေရှိတယ်လို့ကျွန်တော်တို့သိခဲ့တာတွေရှိပါတယ်ဆိုတော့ဆရာတို့အဲ့ဒီအခုဒီနှစ်မှာရောဆရာအခုဆိုရေကတော့တချို့နေရာတွေမှာရေလွမ်းလုံးမဲ့ရှိသေးတယ်ပေါ့နော်မပြမကြသေးဘူးဆိုတော့မနစ်ကအတိုင်းတာနဲ့ဆရာတို့ဒီနှစ်ရထားတဲ့ဒီရေလွမ်းမှုခံရတဲ့အတိုင်းတာဟိုဟိုဟိုကွာခြားမှုဟိုနေရာနည်းမြေအကျယ်အဝန်းကွာခြားမှုဟာဆရာဘယ်လိုများရှိပါသလဲနိုင်ရှင်ကြည့်မယ်ဆိုရင်
ကျွန်တော်တို့ကတော့ဒါဟိုမနစ်အချိန်ကလည်းစောသေးရပါဘူးပြောရတာပေါ့နော်အဲ့တော့ဘယ်တော့ထိခိုက်မှုရှိမလဲဆိုတော့ကျွန်တော်တို့ကစောင့်ကြည့်နေတော့မှာပေါ့နော်အဲ့ဒါဆိုမနစ်ကတော့စုပေါင်းရေလွှမ်းတာအေက3သိန်းကျော်လွှမ်းနေအဲ့ဒီမှာအေက3သိန်းကျော်ပြတ်တယ်ပေါ့နော်အခုကတော့ကျွန်တော်တို့ကတော့ဒီမိုးရလည်းကြံသေးရပါပေါ့နော်ဒီဇက်လိုက်တဲ့ရွာနေနေတာရှိတယ်ဆိုတော့မိုးကျွန်တော်တို့အနေနဲ့ဒီဘယ်တော့ထိခိုက်မလဲဘယ်တော့ပြတ်သွားလဲဆိုတော့ရေတော့ပြန်ကြမယ်ဒါလေးတော့ချက်စောင့်ကြည့်နေတော့ပေါ့
ဟုတ်ကဲ့
ဒီကတော့ပြောရတာနဲ့စောသေးရပါဘောနော
်ဟုတ်ကဲ့ဆရာဟိုမနစ်ကတော့ဒီရေလွှမ်းမိုးပြီးတော့ဒီစိုက်ခင်းတွေတချို့ထိသွားတဲ့အတွက်စပားစိုက်ခင်းတွေတချို့ထိသွားတဲ့အတွက်ဒီပြပပုတ်ကုံမြန်မာနိုင်ငံရဲ့ဟိုပြပဆန်ပုတ်ကုံဟိုပေါ့နည်းနည်းထိကြိုက်သွားတယ်ဆိုတဲ့သတင်းမျိုးတွေထွက်ခဲ့တာတွေလည်းရှိတယ်အဲ့ဒီကိစ္စနဲ့ပတ်သက်လို့လည်းဆရာနဲ့လည်းကျွန်တော်ဆွေးနွေးခဲ့တာတွေလည်းရှိပါတယ်ဆိုတော့ဒီနှစ်မှာလည်းအဲ့လိုမျိုးအခုဆိုရင်ကျွန်တော်တို့ပြောရမယ်ဆိုစိုးစိုးဝါးဝါဖြစ်တာဒါနှစ်နှစ်ဆက်တိုက်ရှိပြီပေါ့နော်ရေကတော့ပုံမှန်ကြီးတာတော့မှန်ပေမဲ့ဒီမနစ်ကနဲ့ဒီနှစ်ဖြစ်တဲ့အတိုင်းတာပမာဏဟာအမတန်ကြီးမားပြီးတော့စိုးဝါးလွန်းတဲ့အတွက်ဒီဇက်တိုက်အခုလိုမျိုးဖြစ်လာတဲ့အခါကျတော့ဒီဟိုရေရှည်မှာကျွန်တော်တို့ကြည့်ရင်အဆုံးသက်ကတော့ဒီမြန်မာနိုင်ငံဆန်စပါးအသင်းချုပ်အနေနဲ့ပြည်ပကိုဆန်တင်ပို့မှုတွေများထိကြိုက်သွားစေမလားဆရာမနစ်ကလည်းနည်းနည်းထိကြိုက်လားဒီနေ့လည်းထပ်ထိကြိုက်မယ်ဆိုရင်ဟောပေါ့နော်ဒိုမီနိုအဖက်ပုံစံမျိုးစင်ကဲထိကြိုက်မှုတွေများရှိလာမလားဆရာ
မနစ်ကတော့ကျွန်တော်ကဟိုတနေ့ကတော့ဆန်တယ်ဒီတန်မာ၈တန်းကျော်ပို့တာပေါ့နော်မနစ်ကတော့ဒီတန်မာ၃တန်းလောက်ပဲကျွန်တော်ပို့တိုင်တာပေါ့နော်ဒီနေ့လည်းအဲ့လိုပဲအလားတူကျွန်တော်တို့အနေနဲ့ဒါဟိုကျွန်တော်မျှော်မှန်းထားတဲ့တာဂက်ထိဖို့တော့မလွယ်ဘူးပေါ့နော်ဟိုရော့ဝါနိုင်တဲ့အနေဒါတော့ကျွန်တော်ရှိတာပေါ့နော်အဲ့ဒါတစ်ဖက်မှာတော့ပို့ပြီးထိကြိုက်တာတော့လေသမားတွေကတော့ပို့ထိကြိုက်တာပေါ့နော်ကျွန်တော်ရင်းနေသူတို့စိုက်လို့တဲ့အနေနဲ့ဒီကောက်ကျွန်တော်နှစ်သိန်းလောက်ကုန်တယ်သူတို့လည်းပဲကျွန်တော်တို့ကတကယ်တမ်းပြန်ပြီးကျွန်တော်တို့ထောက်ပံ့နေတာနိုင်ငံတော်ကထောက်ပံ့နေတာလေဒီမျိုးစပါးလောက်ပဲမျိုးစပါးဆိုရဲဟိုဘောကကျက်နေတန်ဖိုးတွက်တယ်ဆိုတော့ကျက်5,000လောက်ပဲရှိတာပေါ့နော်ကျွန်တော်တို့လိုအတင်းဖွဲ့နေနေလည်းဒီအကုန်လုံးကုညီနေတဲ့အားမျိုးစပါးလောက်ပဲဟိုတချို့နေရာတမ်းမြေဝါစာလောက်ဒီလောက်ပဲဆိုတော့ဟိုပြက်စီးသွားနေကျွန်တော်တို့ကုညီရဲ့ထောက်ပံ့တဲ့နှုန်းကထောက်ပံ့တဲ့ဟာနည်းရတာပေါ့နော်အဲ့တို့ကြတော့ဒီစိုက်ပြူးတဲ့နေရာမှာလည်းကျွန်တော်တို့အနေနဲ့ဒီချီးငွေနဲ့ကျွန်တော်စိုက်ပြူးကြရတာပေါ့နော်။အဲ့လည်းမိုင်းနေနေရာကိုပြောမှနန်းနန်းထူဖို့ခက်ခဲရှိတယ်။အဲ့ကျွန်တော်တို့ဒီမှာတော့အဘကစနစ်တွေပါရင်မရှိဘူးပေါ့နော်။မရှိတဲ့အကြောင်းမလို့ဒီပြက်စီးတဲ့ဟာရအလုံးကိုပြန်လဲရော်ကြီးပြီးရဖို့တို့ကခက်ခဲရရှိတယ်ပေါ့နော်။အဲ့ကျွန်တော်ကခုနကတဘောကပြင်းနေရတော့ဒါကဘာကြီးရသူပေါ့ပြောင်လာလို့ကြောင့်ဘူး။ပို့ပြီးတော့မှစိုးဝါလာတဲ့နေ။အနေထားကိုဖြစ်တာနဲ့လူကျွန်တော်မြင်ပါမလို့။အဲ့တော့ကျွန်တော်တို့ကဒီဒီကအတွက်ကိုပြန်လဲပြောမှနောက်နှစ်တွေအတွက်လည်းလက်ရှိနှစ်တွေဖြစ်သွားတဲ့ဟာအတွက်လည်းကျွန်တော်ပြန်လဲထူထောင်ရေးကိုဟိုကူညီဖို့လုပ်နေတယ်။နောက်နှစ်တွေအတွက်လည်းချူတင်ကာဝဲဟာတွေကိုတိတိကျကျပြီးတော့မှဟိုကျေပြင်းနဲ့ဆောင်ရွက်တင်လို့ကျွန်တော်မြင်ပါတယ
်။ဆရာနောက်တစ်ခုကဒီအခုလိုမျိုးမနစ်ကလည်းဖြစ်တယ်စောစောကကျွန်တော်ဒီစကားကိုပဲအကြောင်းထပ်ပြီးပြောရသလိုဖြစ်နေတော့ဒီဟိုမနစ်ကလည်းဒီလိုမျိုးရေကြီးရေရှမ်းမှုတွေဖြစ်တော့လေသမားတွေတော်တော်လေးထိခိုက်ညစ်နာခဲ့တယ်အဲ့ဒီအတွက်လည်းအစိုးရနေပြီးတော့နိုင်ငံတကာကအကူအညီတွေရဖို့အတွက်သူတို့ workshop တွေပါတယ်တေချာကြကြနာလာလုပ်ပြီးတော့ဒီရေရွယ်မြောင်းစနစ်တွေပါတယ်ကောင်းကောင်းမွန်မွန်လုပ်ကြဖို့ဆိုသူတို့စီမံကိန်းတွေချပြီးအကြီးအကျယ်လုပ်ခဲ့ကြတာတွေကျွန်တော်တို့ကြားပါတယ်ဆိုတော့အခုဒီနှစ်မှာလည်းအခုထပ်ဖြစ်တယ်ကောလေသမားနောက်ဆုံးခါရတာတော့စောစောဆရာပြောသူလေသမားတွေပဲဒီနလာမထူနိုင်အောင်နစ်စင်စက်တိုက်ခံနေကြရတော့ဒီအစိုးရအနေနဲ့ဆရာဒီဆရာအမြင်အရဒီလေသမားတွေအခုလိုမျိုးဟောပေါ့နော်တန်ဒီတန်တရားတွေကနေဟောပေါ့ထွက်နိုင်အောင်သူတို့ထူထောင်ထောင်ဖြစ်နိုင်အောင်သူတို့ဒီလိုမျိုး ဟိုဘောပျက်စီးဆုံးရှုံးမှုတွေရှိတယ်ဆိုရင်လည်းပြန်နလန်းထူနေအောင်အစိုးရဘလို့အခန့်ကဏ္ဍတွေနဲ့ပါဝင်လှုပ်ဆောင်ပေးသင့်တယ်လို့ဆရာထင်ပါလဲဆရာ
။နမတေကတော့ခုနဒီဂျူဒင်ကောက်တဲ့အပိုင်းကိုလည်းဦးစားပေးဆောင်ရမှာနော်။ဒါပဲဘီဂျီဂျီနိုင်မယ့်နေသားနဲ့ဒီဆယ်မြောင်းဒီခုနတမန်လေးလောက်ရမယ့်နေသားမှာနော်။ဒါတွေကတော့ဦးစားပေးဆောင်ရတဲ့ကောက်ရတဲ့ပိုင်း။နောက်ဒုတိယပိုင်းအနေနဲ့ကတကယ်လို့ပျက်စီးသွားပြီးတော့မှပျက်စီးသွားပြီးဆိုရင်လည်းပြန်လည်းထူထောင်နိုင်ဖို့အတွက်ကဒါဆိုအားနေပြီးတော့မှအပြေအဝပြန်နေပြီးတော့မှတံပေါ်မှုပေးရမှာပေါ့နော်ပြည်စည်းဝါဒတွေကိုကြာတဲ့တိန်းလာဟိုတိန်းဝါလာနဲ့တိန်းလာအဲ့ဒီကအပြေအဝပေးမယ်ဒါမှမဟုတ်လေကျွန်တော်တို့ကအမားကစနစ်ပေါ့နော်ဒါတော့ကျွန်တော်တို့ကနောက်လျှောက်တောင်းဆိုတာပေါ့နော်ဒီနဲ့အမားကန်တို့မွေးခြင်းအမားကန်စနစ်ပေါ့နော် cross and shoulder တို့ဒါတွေကကျွန်တော်တို့တိုင်းပြီးမှမရှိသေးဘူးပေါ့နော်အရှိတော်ကြောင့်ဒီအမားကန်စနစ်ပေါ်ပေါ်လာအောင်ဆိုအားနေနေပြန်ဆိုဥစားပေးဆောင်မတင်ရလို့ကျွန်တော်ပြောပါတယ်
မြန်မာနိုင်ငံစံတပါအတင်းကျုပ်ရဲ့အမြင်သဘောထားတွေကိုတော့ရှေ့တစ်ပတ်မှာတင်ဆက်ပေးမယ်အပိုင်းနှစ်မှာစောင့်မျှော်ပြီးတော့နားဆင်ကြပါအခုတော့တူတာဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးပါတော့မယ်မြန်မာနိုင်ငံကရွှေပြောင်းခြေချနေထိုင်သူတွေအနေနဲ့ပညာရေးပေါ်အလေးထားလှုပ်ဆောင်လာမှုအခြေအနေတွေကိုအိန္ဒိယနာပြည်နယ်အခြေစိုက် BACI အဖွဲ့ရဲ့ဥဆောင်ညွှန်ကြားမှုဖြစ်သူအလိုက်ဇာဘန်နီကိုကိုအောင်ကဆက်တွင်မေးမြန်းပြီးတော့တင်ဆက်ထားတာကိုနားဆင်ကြည့်ကြပါခင်ဗျ
အီလိုက်ဇာဗာနီရေဟိုကျွန်တော်ပထမဆုံးမေးချင်တာကဒီမကြခင်တော့ပေါ့နော်ဒီကိုအီလိုက်ဇာဗာနီရဲ့မြန်မာအမေရိကန် Institute အဖွဲ့ကဒီပြညာချက်မှာပေါ့လေဒီအမေရိကမှာဒီ college ကျောင်းတက်နေတဲ့မြန်မာຫນွေဘွားအရေးအတွက်တော်တော်များလာတယ်ဆိုပြီးတော့ဖော်ပြထားပါတယ်ဟိုဘလောက်ရာခိုင်နှုန်းတိုးလာလဲခင်ဗ
ျဟုတ်ကဲ့လေးဖြစ်တွင်းမှာကြည့်မယ်ဆိုလို့ရှင်ရင်ကျွန်တော်တို့83ရာခိုင်နှုန်းတက်လာတော့ကျွန်တော်တို့တွေ့ရပါတယ်2013မှာ42ရာခိုင်နှုန်းဖြစ်ပြီးရှိပြီးတော့မှာ66ဒီနေ့မှာဆိုလို့ရှိရင်80ရာခိုင်နှုန်းတက်သွားတယ
်ဒီမြန်မာပြည်ကလာတဲ့လူငယ်တွေတော်တော်များများအနေနဲ့ပေါ့နော်ဟိုပညာရေးနဲ့ပတ်သက်ပြီးတော့တော်တော်စိတ်ဝင်စားတဲ့သဘောပေါ့
မြန်မာပြည်ကနေရောက်လာတဲ့လူငယ်တွေကိုကျွန်တော်ကြည့်မယ်ဆိုလို့ရှိရင်သူတို့နေလာတာနည်းနည်းကြာလာတာနဲ့ပညာရေးကိုလည်းပုံမှန်စိတ်ဝင်စားလာတယ်သူတို့ကျူးစားမှုတွေဘယ်လိုပူဇာမျိုးနဲ့ college တွေရှောက်ရမလဲဝင်ရမလဲပဲအချိန်မှာပါလို့မလဲဆိုတော့ပူပြောမှာတက်ကြွလာတဲ့အပိုင်းတွေလည်းပါပါလားပြီးတော့မှကျွန်တော်တို့ organizations အနေနဲ့ပဲဖြစ်ဖြစ်ဒီမှာကျွန်တော်တို့ partners တွေဖြစ်တဲ့ကျောင်းတွေ university တွေနဲ့ပူပေါင်းပြီးတော့မှသူတို့ကိုအားပေးတာတွေနဲ့အကူအညီပေးတာတွေနဲ့အားလုံးပါပြီးမှဒီလိုတိုးတက်ရတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဟိုဒါကလူငယ်တွေဘက်ကပေါ့လေဟိုတစ်ဖက်ကလည်းပဲဒါမိဘတွေအနေနဲ့ရောဟိုသူတို့ဒီသားသမီးတွေပညာရေးအတွက်ကောဟိုဘလောက်ထိအောင်အကူအညီအထောက်ပံ့အားပေးပါလဲ
ဟုတ်ကဲ့ကျွန်တော်တို့မိဘတွေကိုကြည့်မယ်ဆိုလို့ရှိရင်အားလုံးလုံးကဒီပညာရေးကိုအားပေးတော့ကျွန်တော်တို့တွေ့ရပါလားသူတို့ရဲ့ဘာသာစကားပိုင်းနဲ့ပတ်သက်ပြီးတော့မအားနည်းချက်တွေတော့ရှိပါလားဒါမဲ့အကျန်းအားဖြစ်တယ်လို့ကြည့်မယ်ဆိုလို့ရှိရင်သူတို့သားသမီးလေးတွေကိုကြောက်ဆက်တဲ့ပြီးတော့မှကောလိပ်ဒီဂရီရဖို့ရသူတို့အားပေးပါတယ်ဘလူပူဇာမျိုးနဲ့အားပေးမလဲပဲနေရာမှာကူညီပေးမလဲဆိုတာနည်းနည်းအားနည်းချက်တယ်မသိလားဒါလေးတွေကတော့ရှိပါလားဒါမဲ့လို့သူတို့တော်တော်လေးကိုအားပေးတယ်အထောက်အပံ့နိုင်တဲ့ဟာတွေလည်းသူတို့ပေးပါတယ်ပြီးတော့ဒီပတ်စံနေနဲ့ပဲဖြစ်ဖြစ်ဒီလိုအပ်တဲ့ transportation ကားတွေနေနဲ့ပဲဖြစ်သူတို့တက်နိုင်တဲ့ဖန်နဲ့ဝိုင်းဝန်းသူမှာကူညီကြတော့ကျွန်တော်တွေ့ရပါတယ
်ဆိုတော့ဟိုဒီကျောင်းသားအများစုကရောဒီ college ကျောင်းနေပါတွေကိုစပြီးတော့တက်တဲ့အခါမှာဘလို့ဘာသာရက်တွေကိုသူတို့အနေနဲ့ပို့ပြီးတော့ဟိုသင်ယူလေးရှိလဲခင်ဗ
ျသူတို့တက်ချင်တဲ့ဟာကကွဲပြားပါတယ်ဒါပေမဲ့ချုံမပြောမကြည့်မယ်ဆိုလို့ရှိရင်သူတို့ science medical field ပြီးတော့ nurse ယောက်ျားလေးတွေဆိုလို့ရှိရင် business အဲ့ဒါတွေသူတို့ဝါသနာပါလာနည်းနည်းတွေးရပါလားတမဲလို့ဒီpolitical science တို့ liberal arts တို့ဝါသနာပါတဲ့လူတွေရှိပါတယ်တချို့တွေကဒီ law school တို့တက်ဖို့ရစဉ်းစားထားတဲ့လူတွေလို့ကျွန်တော်တွေးရပါတယ်
ဟုတ်ကဲ့ဟိုအထူးသဖြင့်တော့ဒီကျန်းမာရေးဝန်ဆောင်မှုပေးတဲ့ပေါ့လေလုပ်ငန်းတွေပေါ့တူနာပြူအလုပ်နောက်ဒီဆရာဝန်တွေဒီပညာရပ်ပေါ်ကိုဒီဘာသာရပ်ပေါ်ပို့ပြီးတော့စိတ်ဝင်စားကြတာလေ
မြန်မာနိုင်ငံမှာကသူတို့ကလေးလေးဘဝကနေပြီးတော့မှာ ကျွန်တော်မြန်မာနိုင်ငံအပိုင်းဝိုင်းကိုကြည့်မယ်ဆိုလို့ရှိရင်ဒီဒေါက်တာ medical doctor တို့ engineering တို့ဖြစ်ဖို့ရကိုသူတို့ကအထင်ကြီးတဲ့အပိုင်းလည်းပါတယ်ပြီးတော့လည်းသူတို့ရဲ့အာစာဝတ်နေရေးဘွေးရပြီးတဲ့နောက်ပိုင်းမှာပတ်စပ်ပလောင်ရနိုင်မလဲဆိုတဲ့ဟာတို့သူတို့တွေ့ထားတာတွေလည်းပါပါတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့သူတို့ကိုခဏခဏပြောပါတယ်အကောင်းဆုံးကဘယ်ဟာကူကအကျိုက်ဆုံးဖြစ်တယ်လဲဘယ်နေရာမှာကျွန်တော်ပြောမလဲကျွန်တော်အသက်မဝင်ကြောင်းအတွက်လှုပ်ပြီးတော့မှပြောပြောပပနဲ့ကိုယ့်ရဲ့အတွက်လည်းကောင်းမယ် community အတွက်လည်းကောင်းမယ်အကိုယ့်ရဲ့အကျိုက်ပေါ့လေပြောပြောမဲ့ဟာကူပဲကြည်ပါကိုယ့်ရဲ့ interest threats ကိုယ့်ရဲ့အတာချက်ကိုလည်းကြည်ပါဆိုတော့ကျွန်တော်တို့ကတော့ခဏခဏအားပေးပါတယ
်ဆိုတော့ဒီလူငယ်တွေကလည်းပဲဒါဟိုမြန်မာပြည်ကလာကြတယ်ဟိုတချို့တွေကြောက်လဲဒီမှာမွေးရလူတွေရှိမှာပေါ့လေဒီသူတို့ဒီကိုလာခဲ့တဲ့နိုင်ငံနောက်ကိုရဲ့ဟိုဒေတာမွေးရမြည်အတွက်ပေါ့လေဟိုပြန်လုပ်ပေးမယ်ဆိုတော့ရည်ရွယ်ချက်မျိုးရောရှိရလူကြားပါလား
အဲ့ဒါသူတို့ရှိပါတယ်ကျွန်တော်တို့ចောင်းသားလေးတွေကိုကြည့်မယ်ဆိုလို့ရှင်ရင်သူတို့ကဒီမှာကောင်းကောင်းចောင်းပြီးမယ်ပြီးတော့ចောက်တက်နေတဲ့အချိန်မှာလဲအခုသူတို့ကနေအစင်ဝင်စားမှုဒီ internship short term ရည်တူနဲ့တွားပြီးတော့မှ exchange program အနေနဲ့ပဲဖြစ်ဖြစ်ပြီးတော့ internship to volunteer opportunity နဲ့ကိုယ့်ရဲ့နေနေကိုယ့်ရဲ့နိုင်ငံကိုပြန်သွားပြီးတော့မှလှုပ်ချင်တဲ့ဟာလေးတွေသူတို့ပြောတာတွေသူတို့ရဲ့အစင်ဝင်စားမှုတွေလည်းကျွန်တော်တွေးရှိရပါတယ်ပြီးတော့သူတို့ပြီးသွားတဲ့အချိန်မှာလည်းဖြစ်နိုင်တဲ့ solution ရင်တစ်နှစ်နှစ်အဲ့လိုပူဇော်မျိုးနဲ့တတ်နိုင်တဲ့ဖက်ကနဲ့ကိုယ့်ရဲ့ရက်ရွာကိုယ့်ရဲ့မြို့ကိုယ့်ရဲ့နိုင်ငံကိုပြန်သွားပြီးတော့မှကိုယ့်နိုင်တဲ့အခွင့်အလမ်းတွေကိုသူတို့စဉ်းစားနေတာကိုလည်းကျွန်တော်တွေးရပါတယ်ကျွန်တော်တို့ကူတိုင်ကလည်းအဲ့ဒီစိတ်တွေပုံမှန်သူတို့မှမွေးလာအောင်ပုံမှန်ဒီကိုယ့်ရဲ့ဒေတာအကြောင်းကိုပြန်စဉ်းစားအောင်ဆွေးနွေးတဲ့အပိုင်းတွေလည်းပါပါတယ
်ဟိုခုနကကိုအီလဇာဗာနီပြောသွားတာပေါ့လေဟိုကောလိပ်ကျောင်းတက်တဲ့ဟိုရာဂိုင်နှုံးကများလာတဲ့80ရာဂိုင်နှုံးလောက်အထိရှိလာတဲ့ဒီ၄နှစ်လောက်အတွင်းမှာပေါ့လေဥမာအထက်တန်းကျောင်းပြီးသွားတဲ့အချိန်မှာကောလိပ်ကျောင်းကိုတက်လာတဲ့ဥယီကရောဘယ်လိုအနေထားရှိပါလဲ
ဟုတ်ကဲ့အာဒီကျွန်တော်တို့ USA တနိုင်ငံလုံးကိုကြည့်မယ်ဆိုလို့ရှိရင် high school ပြီးသွားတဲ့ rate ပေါ့နော်နှုံးက80နဲ့90ရာခိုင်နှုန်းလောက်ရှိတယ်ဥမာသူတို့ပြီးပြီးတော့မှ college ဝင်သွားတဲ့နှုံးက68ရာခိုင်နှုန်းလောက်ရှိတယ်ဒါကျွန်တော်တို့ရဲ့မြန်မာနိုင်ငံမြန်မာ community ကိုကြည့်မယ်ဆိုလို့ရှိရင်80ရာခိုင်နှုန်းရှိနေတယ်ပြီးတော့မှအဲ့ဒီ college ဝင်ပြီးတဲ့နောက်ပိုင်းမှာသူတို့ college မှာနေပြီးတော့မှ degree ရသလားမရဘူးလား college မှာရှိရင်သူတို့ drop out college ကနေရပ်တန်းတော့မှထွက်သွားလာဆိုတော့ကျွန်တော် study ဆက်လုပ်တဲ့အချိန်မှာကျွန်တော်တို့90ရာခိုင်နှုန်းက college university မှာသူတို့ဆက်တက်နေတာကိုကျွန်တော်တို့တွေ့ရှိရပါတယ်အဲ့ဒါလည်းပဲဒီ national rate america rate က68.9ရာခိုင်နှုန်းရှိတယ်ဆိုတော့ကျွန်တော်တို့ national rate ထဲပူကောင်းနေတဲ့ပူဆောင်မျိုးနဲ့ပြောလို့ရတာပေါ့လေ
ဆိုတော့အဲ့ဒီဒီထုတ်ပြန်ချက်ထဲမှာပဲပေါ့လေဒီမြန်မာနိုင်ငံကနေပြီးတော့ america မှာလာပြီးတော့အခြေချနေထိုင်သူကလည်း3သိန်းလောက်ရှိမယ်ဆိုပြီးတော့ဟိုဖော်ပြထားတာကိုတွေ့ရပါတယ်ခင်ဗျဆိုတော့အဲ့လိုဒီစရင်းစရားတွေရောဘယ်လိုပုံစံမျိုးနဲ့ကောက်ခံတာပါလဲ
ကျွန်တော်တို့ community ရာတူတဲ့အပိုင်းတွေများတယ်ဆိုတော့မေတာစစ် structure ရယ်ပြီးတော့ community structure ရယ်ဒီ central indian ကိုအသိစိတ် study လုပ်ပင်မဲ့လဲတနိုင်ငါလုံးကိုအကျိုးဝင်နိုင်တယ်လို့ကျွန်တော်တို့ကတော့ခံမှန်းပါတယ်တရားမှာတရားမှန်ချင်မှမှန်မယ်ဒါပေမဲ့လို့အကျန်းအဖြစ်တရားမှာ89ရာခိုင်နှုန်းလောက်တော့ဖြန်းနိုင်တယ်လို့ကျွန်တော်တို့တွေ့ထက်ထားပါတယ်သုတ်သက်ထားပါတယ
်ဒါကတော့ကုအောင်က BACI မြန်မာ American Institute လူမှုအဖွဲ့အစည်းကကိုအီလိုက်ဇာဗာနီကိုနဲ့ဆက်တွေ့မေးမြန်းထားတဲ့တုဒ္ဒဆောင်လေး American တခွင်အစီအစဉ်ကိုနားဆင်ကြရတာပါ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ပြင်သစ်နိုင်ငံမှာခရီးယံဖုန်းတော်ကြီးဂျက်ဟာမဲကိုအစွန်းရဝါရီတွေကရရက်ဆက်ဆက်တပ်ဖြတ်ခဲ့ပြီးတဲ့နောက်မှာပဲပြင်သစ်နဲ့အီတလီအနှံ့ပြားကယာနဲ့ချီတဲ့မွတ်စလင်တွေဟာခရီးယံတွေနဲ့သွေးစီညီညွတ်မှုကိုပြသတဲ့အနေနဲ့ကက်သလစ်ဘာသာဝင်တွေရဲ့ဝိပုစုတောင်းပွဲတွေကိုတက်ရောက်ခဲ့ကြပါဗျ။ တတ်တော်85နှစ်အရွယ်ခရီးယံဖုံးတော်ကြီးဟာမဲလယ်လီတက်ဖြတ်ခံခဲ့ရတဲ့ရူလန်းမြို့ကကက်သီဒရယ်ဖျားရှိခိုးကျောင်းမှာဝိပုဆူတောင်းသူ2000လောက်နဲ့အတူမွတ်စလင်တရာကျော်လဲပူပေါင်းပါဝင်ခဲ့တာပါဆူတောင်းပွဲတက်ရောက်လာသူမွတ်စလင်တွေကိုရူလန်းသင်းတော်ရဲ့ဂိုင်းချုပ်ဆရာတော်ဒေါမနစ်လက်ဘရွန်ကကျေးဇူးတင်စကားပြောကြားရင်းအခမ်းအနားကိုအခုလိုတက်ရောက်လာတာဟာဖျားသခင်ရဲ့နာမတော်အောက်မှာအကျံဖက်တက်ဖြတ်မှုကျူးလွန်တာကိုလက်မခံကြောင်းပြသရာရောက်တယ်လို့မိန့်ကြားခဲ့ပါတယ်။ဖျားရှိခိုးကြောင်းအပြင်ဘက်မှာလည်းပဲမွတ်စလင်လူအုပ်ကြီးကနေအားလုံးကိုမြစ်တာထားဘသူ့ကိုမှအမုန်းမပွားကြဖို့တိုက်တွန်းထားတဲ့နဖူးစည်းစာရန်တစ်ခုကိုကင်ဆောင်ထားခဲ့ကြပါတယ်။အလားတူဇူလိုင်လ14ရက်နေ့ကမွတ်စလင်အစွန်းရောက်ဝါရီတဦးကနေထရက်ကားနဲ့လူအုပ်ကြားတွေကိုဝင်တိုက်ခဲ့တာကြောင့်လူ84ယောက်သေဆုံးခဲ့ရတဲ့ပြစ်သစ်နိုင်ငံနီးစ်မြို့တောင်ပိုင်းမှာလည်းဒေသခံမွတ်စလင်ခေါင်းဆောင်အာတမန်အာဆာဝီကမွတ်စလင်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့ကက်သလစ်စုတောင်းပွဲတစ်ခုကိုတက်ရောက်ခဲ့ပါတယ်။ထိတ်လန့်တုန်လှုပ်စရာတွေနဲ့ရက်ဆက်ကြမ်းကြုတ်တဲ့လှုပ်ရက်တွေကိုညီညွတ်မှုနဲ့တုံ့ပြန်ခြင်းဖြစ်တယ်လို့သူကဆိုခဲ့ပါတယ်။အီတလီနိုင်ငံမှာလည်းပဲရောမမြို့ကစိန့်မရီယာဖျားရှိခိုးကျောင်းမှာပြုလုပ်တဲ့ဝိပုစုတောင်းပွဲကိုမွတ်စလင်ခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီးတော့ခရီးယန်တွေကိုထောက်ခံခဲ့ကြပါတယ်။အီတလီနိုင်ငံမှာရှိတဲ့အစ္စလာမ်လူမှုအတိုင်းဝိုင်းများသက်မကအဖွဲ့ဝင်တဦးဖြစ်တဲ့မိုဟာမက်ဘန်မိုဟာမက်ကလည်းလူအတိုင်းဝိုင်းကိုဖျက်ဆီးလိုတဲ့ရည်ရွယ်ချက်ရှိသူတယောက်ယောက်ကိုတွေ့ရင်အတိပေးအကြောင်းကြားဖို့တောက်ကြနေဆူတောင်းပွဲမှာမွတ်စလင်တွေကိုစော်ဩခဲ့ပါတယ်။ဘရုရှားမြို့လွန်ဘတ်မှာရှိတဲ့ဗိုဘာနိုဘလီကဘာသာရေးဆရာအာမက်အယ်ဘာလာဇီကလည်းအစွန်းရောက်ဝါရီတွေကိုတတ်တိရှိရှိဆန့်ကျင်ပြောဆိုလိုက်ပါတယ်။အစွန်းရောက်တွေဟာအစ္စလမ်ဘာသာကိုစွန့်ထင်အောင်လုပ်နေတယ်။အခုဆိုရင်လူတွေကမွတ်စလင်တွေအားလုံးဟာအကျံဖက်ဝါရီတွေလို့ထင်မြင်ယူဆလာတာဟာလည်းအတော်ကိုဆိုရပါတယ်။တကယ်တော့ဘာသာရေးနဲ့မဆိုင်ပဲကျွန်တော်တို့လိုအစ္စလမ်ဘာသာဝင်တွေကိုကိုးစားမပြုတဲ့မွတ်စလင်တွေရဲ့လွဲမှားတဲ့အပြုအမူသာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။မွတ်စလင်အများပြားကတော့သူတို့ရဲ့ယုံကြည်သက်ဝင်မှုကိုအစွန်းရောက်အကျံဖက်ဝါရီတွေကခုရုံးလို့အသုံးချတာမျိုးလက်ခံမှာမဟုတ်တဲ့အကြောင်းသဘောထားတွေကိုပြသခဲ့ကြပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတော့အကျံဖက်ဝါရီတွေအနေနဲ့သူတို့လောက်ရဟာဖျားသခင်အလိုတော်အရာဆိုပြီးခေါင်းမိုးပေါ်တက်အော်ချင်အော်နေကြလိမ့်မယ်။ဒါပေမဲ့လူရန်ကားတွေရဲ့လောက်ရတဲ့အတွက်ဖျားသခင်ကိုအကွက်ဆင်လို့မရနိုင်ဘူးလို့အမှန်တရားကိုဖျက်ဆီးနိုင်လောက်အောင်ထက်မြက်တဲ့ဓားသွားဆိုတာမရှိဘူးလို့ပြောကြားခဲ့ကြောင်းပါရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နာဖြစ်ပြီးတော့ VOA အဘော်မဟုတ်ကြောင်းတော်ရရှင်တွေကိုထပ်မံအသိပေးပါရစေ။ဒီကနေ့မနေ့ဖက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
American သမ္မတလောင်းတွေဖြစ်ကြတဲ့ Democrat သမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့တင်းနှလာနေတော့အသီးသီးမဲဆွဲစီယုံမိန်ခွန်းတွေပြောခဲ့ပါတယ်။ရွေးကောက်ပွဲကြရင်အကျိတ်နဲ့ရှင်ပြန်ရမယ့် Ohio ပြည်နယ်မှာမိန်ခွန်းပြောခဲ့တာမှာ Donald Trump က American နိုင်ငံအနေနဲ့အတိတ်မှာသဘောထားကွဲမှုတွေဘယ်နဲ့ရှိပါခဲ့ပါစေသည်အစ္စလာမ်အစွန်းရောက်အကြမ်းဖက်ဝါဒကိုချေမှုန်းခြင်းနဲ့ဘယ်နိုင်ငံနဲ့မဆိုမဟာမိတ်ပြုဖို့လိုတယ်လို့ပြောခဲ့ပါတယ်။Pennsylvania ပြည်နယ် Scranton မြို့မှာမိန်ခွန်းပြောကြားခဲ့တဲ့ Hillary Clinton ကတော့ Trump ရဲ့အမျိုးသားလှုံ့ဆော်ရေးနဲ့စစ်ရေးအတွေ့အကြုံနှေးပါမှုကိုထောက်ပြဝေဖန်သွားပါတယ်။ဒုသမ္မတ Joe Biden ရဲ့အမွေးရဖြစ်တဲ့ Scranton မြို့မဲဆွယ်ပွဲမှာ Mr. Biden ကလည်း Hillary Clinton အတွက်ပထမဆုံးအကြိမ်မဲဆွယ်မိန်ခွန်းပြောကြားခဲ့ပါတယ်။တခါဒီရေမန်နိုင်ငံကဟူသီတပုံပစ်မှတ်တွေပေါ်တိုက်ခိုက်နေတဲ့ Saudi Arabia နိုင်ငံဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းမှာရေမန်မြောက်ပိုင်းဟာဂျာပြည်နယ်ကစစ်ရုံတစ်ခုထိမှန်ပြီးတော့10ယောက်ထက်မနည်းသေဆုံးသွားပါတယ်။11ယောက်သေဆုံးပြီးတော့19ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့နယ်စည်းမချဆရာဝန်များပရဟိတအဖွဲ့ MSF ကပြောပါတယ်။ဒီစစ်ရုံကဒီ MSF ဆရာဝန်တွေစစ်ဝင်တန်းတွေကြီးကြပ်ကူတာပေးနေတဲ့စစ်ရုံဖြစ်ပါတယ်။ဘရာဇီးလ်နိုင်ငံမှာတနင်္လာနေ့တုန်းကဒီ10ရက်မြောက်ကျင်းပနေတဲ့ Rio Olympic အားကစားပြိုင်ပွဲတွေမှာစုစုပေါင်းရွှေတစိမ့်18စုအတွဲအားကစားသမားတွေပြိုင်ဆိုင်နေကြပါတယ်ရှင်
။နိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်စုမြတ်မုံကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကမတ်ဤတန်စင်ဖြစ်ပြီးတော့အတမဲဆရာအင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပြပါခင်ဗျာ။
This program has come to you from the Voice of America, Washington.